Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ2019ခုနှစ်နိုဝင်ဘာလ29ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများတစဉ်အောင်ပါဒီကနေ့ညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနောက်ဆက်မဲ့သတင်းတွေမှာတော့ယူကရိန်းနိုင်ငံအတွက်စံငန်ထားတဲ့စီးရီးကူညီတွေကိုပြည့်ရဖို့မဆုံးဖြတ်ခဲ့မှာပဲယူကရိန်းနဲ့ပတ်သက်တဲ့တိုင်ချဲချက်ကိုသမ္မတ်ထရန့်ကသိရှိထားပြီးဖြစ်တဲ့အကြောင်းသတင်းတွေထွက်ပေါ်လာပါတယ်။ပထမဆုံးချင်းတောင်ကိုရီးယားနဲ့မဲကောင်ဒေသနိုင်ငံတွေရဲ့ထိပ်စီးဆွေးနွေးပွဲဒီကနေ့စတင်ရမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ပါဝင်ဒေသရင်းခေါဆောင်တွေတက်ရောက်ကြပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမဆုမျက်မုံနဲ့အတူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှနားဆင်ရမယ့်သတင်းလှော်ရီမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်နေတဲ့ဒုက္ခသည်တွေပြန်ပြီးတော့လက်ခံရေးလုပ်ငန်းတွေစီစဉ်လှုပ်ဆောင်နေတာနဲ့ပတ်သက်ပြီးတော့
သူတို့အားလုံးသတိပေးပါလို့ပို့ထားတယ်ကျွန်တော်တို့ဘက်ကလေ
ဟုတ်
နော်ကျွန်တော်တို့ကစီစဉ်ထားတာ
နိုင်ငံရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီစဉ်ဆွေးနွေးရေးဌာနညွှန်ကြားရေးမှူးချုပ်ဦးချန်းအေးပြောသွားတာပါအပြည့်အစုံကိုတော့နောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်ဒီသတင်းမှာနဲ့အတူ NCA အပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီနဲ့မြန်မာစစ်တပ်တို့အကြားမှာဒီကနေ့တိုက်ပွဲဖြစ်ပွားခဲ့တဲ့အကြောင်းအစိုးရတာဝန်ရှိသူတွေအပေါ်မှာတရားစွဲဆိုရေးအမေရိကန်လွှတ်တော်ရဲ့လူငင်းစင်ကဘာတွေရှိပါသလဲဆိုင်ရဲ့စိတ်ဝင်စားစရာသတင်းမှာတွေကိုထုတ်လွှင့်ပေးပါမယ်။နောက်ပိုင်းမှာတော့သတင်းပတ်ဆင်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါသေးတယ်။ဒီလိုစီစဉ်နေမတိုင်ခင်မှာအခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်ဦးနဲ့မတ်စုမြင့်မွန်တို့ကပြောပြပေးပါရှင်
။တွေ့အမေရိကန်ကစီးရီးကူညီဒေါ်လာ300နီးပါးပေးရမယ့်အစီအစဉ်ကိုစံငန်ထားတာပြန်လည်ရုပ်သိမ်းဖို့မဆုံးဖြတ်ခင်မှာပဲသူကအတွင်းလူတယောက်ကယူကရိန်းနဲ့ပတ်သက်လို့တိုင်ချထားတာကိုသမ္မတ်ဒေါ်နယ်ထရန့်ကသိရှိခဲ့တဲ့အကြောင်းနယူးယောက်တိုင်းစင်စာကပေါ်ပြလိုက်ပါရဲ့တိုင်ချခြင်းနဲ့ပတ်သက်လို့လွှတ်တော်ကိုအကြောင်းကြားဖို့လုံမလို့ဆုံးဖြတ်ရမယ်သမ္မတ်ရဲ့ရှင်းလေးကဩဂုတ်လနောက်ပိုင်းမှာပဲသမ္မတ်ကိုအတည်ပြုခဲ့တာဖြစ်တဲ့အကြောင်းနီးစပ်သူ၂ယောက်ကိုကူကပ်ပြီးတင်းစာကမနေ့ကပဲပေါ်ပြလိုက်တာပါဒေါက်တာကိုစရီကတော့တိုင်ချချက်ကိုစတေမလာနောက်မိုင်းမှာပဲသိခဲ့ရပြီးအများပြည်သူသိအောင်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။နောက်ပိုင်းမှာတော့ဒီမိုကရက်ကိုစရီအများစုဖြစ်တဲ့အောက်လွှတ်တော်မှလက်ရှိနဲ့အငြိမ်းစားတန်တမန်တွေအစိုးရရဲ့ရှေ့တွေကိုမင်းမြဲစစ်ဆေးကြားနာမှုတွေစတိုက်လုပ်ခဲ့တာပါ။ရှင်းနေ2020ပြည့်သမ္မတရွေးကောက်ပွဲမှာပြန်ပြည့်ဖြစ်လာနိုင်ခြင်းရှိတဲ့ဒုတိယမဟာဂျိုးဘိုင်ဒန်ပေါ်တည်ယဝင်စုံစမ်းစစ်ဆေးကိုစီးရီးကူညီကိုဆန်းကန်ထားပြီးဖိအားပေးခဲ့တယ်ဆိုတဲ့ဆွဆဲချက်တွေပေါ်ဒီမိုကရက်တွေကဦးဆောင်ပြီးစုံစမ်းနေရလည်းဖြစ်ပါတယ်။သမားပေါ်အေးယူတင်မတင်အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့လုံမလို့အဆုံးဖြတ်ပေးမယ်အောက်လွှတ်တော်တရားရေးကော်မတီကတော့ရှေ့သတင်းပတ်ဗိုလ်ထုနေမှာကြားနာမှုတွေစတင်မှာဖြစ်ကြောင်းမနေ့ကပဲကြေညာထားပြီးသမားကိုလာရောက်ထွက်ဆိုဖို့လည်းဖိတ်ကြားထားတာပါတရားရေးကော်မတီကတော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီသမားပေါ်အေးယူနိုင်မလားဆိုတာကိုကြားနာသွားမှာလည်းဖြစ်ပါတယ်ဒီမိုကရက်ခေါင်းဆောင်တွေဦးဆောင်ရေးဆွဲထားတဲ့စုံစမ်းစစ်ဆေးရေးလမ်းညွှန်ချက်အရကျန်းနာပွဲမှာတက်တည်ဖြစ်တက်ရောက်ကြမဲ့ဥပဒေပညာရှင်အဖွဲ့ကိုသမရနဲ့သူရှိနေတွေကပြန်လည်မိကုန်ထုတ်ခွင့်ရကြမှာလည်းဖြစ်ပါတယ်
2016အမေရိကန်သမ္မတရွေးကောက်ပွဲကိုယူကရိန်းကဝင်ရောက်နှောက်ယှက်ခဲ့တဲ့ဆိုတဲ့ဆက်ဆွဲချက်တွေကိုမဟုတ်ဘူးလို့ပြောဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကညှင်းဆန်ခဲ့ပါတယ်သမ္မတရွေးကောက်ပွဲကိုဝင်နှောက်ယှက်ခဲ့တာဟာရုရှားကဖြစ်တယ်လို့အမေရိကန်ထောက်လှမ်းရေးဌာနတွေကခိုင်ခိုင်မာမာစုံစမ်းတွေးရှိထားတာပါဒါပေမဲ့ယူကရိန်းကလည်းနှောက်ယှက်ဖို့ကြိုးစားခဲ့တယ်ဆိုတဲ့အချက်လက်တွေကိုစုံစမ်းဖို့တာဝန်ရှိတယ်လို့အင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာဝင်ကြီးပွန်ပီယိုကပြောကြားပါတယ်။အမေရိကန်ရွေးကောက်ပွဲတွေကိုနှီးမျိုးစုံနဲ့အကာအကွယ်ပေးရမယ်လို့လည်းသူကဆိုပါတယ်။အမေရိကန်မှာဒီမိုကရေစီနီးလမ်းချဆောင်ရွက်မှုတွေအပေါ်လူမှုအယုံကြည်လျော်နေလာအောင်ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလရီကလင်တန်ထိခိုက်အောင်နဲ့ရွေးကောက်ပွဲမှာဒေါ်နယ်ထရန့်သမ္မတအနိုင်ရအောင်ရုရှားနိုင်ငံကလုပ်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးဌာနတွေစူးစမ်းထားတဲ့ Intelligence Community က2019ခုနှစ်မှာထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်
ဤရနေငယ်မှာဆွေရကလောင်စာစီဈေးတွေတိုးမြင့်လိုက်တဲ့အပေါ်မချေနှက်မှုတွေကြောင့်မချလိုက်ရင်ငါဆလို့ဆန္ဒပြပွဲတွေကြီးထွားလာခဲ့တာအမေရိကန်ရဲ့ပူပေါင်းချက်စီမှုတွေကြောင့်ဖြစ်တဲ့အကြောင်းဤရန်ပဒိုင်းခေါင်းဆောင်ကဒီကနေ့ပဲဆွဆွဲပြောဆိုလိုက်ပါရဲ့ဆန္ဒပြပွဲတွေကိုနှိမ်နှင်းခဲ့ဤရန်ပြည်ဆောင်တက်လက်ခံတပ်ဖွဲ့တွေကိုမင်းငွန်းပြောချင်ရမှာအထောက်အထားတစုံတရာမပြတ်တာပဲဤရန်ပဒိုင်းခေါင်းဆောင်အယာတူလာအလီခါမနီကထည့်သွင်းပြောဆိုသွားတာပါစနပြဝဲရီအတွင်းလူပေါင်း 9,000 ကျော်ကိုဖမ်းဆီးထားတဲ့အကြောင်းလဲလွတ်တော်အမတ်တို့ကကူကပြီးဒရင်နေမှာဖော်ပြခဲ့ကြပါတယ်။လူကြီးရအနမယ်တယောက်ကတော့နိုင်ငံမယ်ဒရင်ထဏကိုစနပြသူတွေကတိမ့်တက်ဖို့ကြိုးစားခဲ့တာဖြစ်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။နိုဝင်ဘာလ15ရက်နေ့မှာ အစိုးရကဓာတ်ဆီဆီတွေတုံ့ပြန်လိုက်ပြီးနောက်ဆက်တွဲဆန္ဒပြပွဲတွေနဲ့အာဏာပိုင်တွေရဲ့နှိမ်နှင်းမှုတွေအတွင်းထိခိုက်သေဆုံးမှုတွေနဲ့ဖမ်းဆီးထားသူတွေအတွက်အတိအကျတော့အစိုးရကတရားဝင်ပြောဆိုလာမျိုးမရှိသေးပါဘူး။နိုင်ငံကလူခွေလှရှားမှုဖော်တခုဖြစ်တဲ့ Amnesty International ကတော့အနည်းဆုံး143ယောက်သေဆုံးတယ်ဆိုပြီးပြောဆိုထားတာပါ။ UN ဆွေးနွေးကတော့သေဆုံးသူရေတွေနဲ့ပတ်သက်လို့ငင်းဆန်ထားပါတယ်။ဝင်ကုန်ကြီးကြခန့်ကျိုးပန်းခဲ့တဲ့ပူပေါင်းကြံစည်မှုဖြစ်ရင်းရင်းပြဆိုပြီးအီရန်ပြည်သူတွေပူပေါင်းနေနေကြဖို့လေနိုင်ငံမှရုံးမြင့်တန်ကြားကထုတ်လွှင့်ခဲ့တဲ့မင်ငွန်းထဲမှာအီရန်ဘာသာရေးခေါင်းဆောင်ကာမနီကတိုက်တွန်းပြဆိုသွားပါတယ်။ဒီချိန်ထဲမှာပဲအီရန်ပြည်ရဲ့ဝန်ကြီးကတော့ဆန္ဒပြပွဲမှာခန့်မှန်းကြီးလူ3000လောက်ပါဝင်နိုင်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒါဆိုရင်ပထမဆုံးအချိန်ဖြစ်တဲ့ဆန္ဒပြပွဲအလူရေအတွက်ကိုအစိုးရကထုတ်ဖော်ပြောဆိုခဲ့တာလည်းဖြစ်ပါတယ်။
ဒေါက်တာနိုင်ငံမှာနှစ်ပေါင်း30ကျော်အတွင်းအဆိုးဆုံးငရင်ကြောင့်28ယောက်ထက်မနည်းသေဆုံးပြီးရာနယ်ခြေထိခိုက်ဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကဒီကနေ့ပြောကြားပါတယ်။ငရင်ကြောင့်ဒိုဟတ်မြို့နဲ့ဖူမာနီမြို့တွေကသေဆုံးသူတွေထဲမှာကလေးငယ်တွေလည်းပါဝင်ပါတယ်။အဲ့ဒီမြို့နှစ်ခုစလုံးမှာအဆောက်အဦတော်တော်များများပျို့ကျပျက်စီးခဲ့တာပါ။သေဆုံးသူတွေအတွက်ဒီကနေ့ပုတ်ထူးနေ့ကိုဝန်ထမ်းချင်းအထိမ့်ပတ်နေ့အဖြစ်နဲ့ဝန်ကြီးချုပ်အက်ဒီရာမာကသတ်မှတ်ထားပါတယ်။သမရနယ်တိုက်ခံငေါဆောင်တို့လည်းငရင်တန်ခံရတဲ့နေရာတွေစီကိုတွားရောက်အားပေးခဲ့ကြပါတယ်။အပြက်စီးပုံတွေအောက်မှာပိတ်မိနေနိုင်သူတွေကိုကယ်ဆယ်ရေးတွေကဆက်လက်ရှာဖွေနေကြတာနဲ့အတူဒေသခံအများပြားဟာဒီငရင်တန်ခံထားရတဲ့သူတွေအတွက်ပြင်ဆင်ထားတဲ့တဲတွေထဲမှာညှိအိတ်နေကြရပါတယ်။အိနီချင်းကော့ဆိုဗိုအီတလီနဲ့ဂရိနိုင်ငံတို့ကကယ်ဆယ်ရေးအဖွဲ့တွေဆေလွတ်အကူအညီပေးနေပါတယ်။အင်္ဂါနေ့ကတီရာနာမြို့တော်အနောက်မြောက်ဖက်ကီလိုမီတာ30ကိုဗဟိုပြုလှုပ်ခတ်ခဲ့တဲ့ငရင်ပြင်းအား6.4ရှိတယ်လို့အမေရိကန်ဘူမိဗေဒတိုင်းတားရေးဌာနကပြောကြားထားပါတယ်။အင်အားပြင်းငရင်လှုပ်ပြီး3နာရီအကြာAdriatic ပင်လယ်ထဲမှာပြင်းအား9ရှိတဲ့နောက်ဆက်တွဲငရင်ထပ်လှုပ်ခဲ့ပါတယ
်။ VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1505တို့ညလိုင်းဒိုမီတာ25 kHz 1180တို့ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရရှင
်။ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပင်းနေဗော်ဒုံးနေညဘက်တိုင်းတွေကိုဆက်လက်ကြီးညာနေပါတယ်။ပထမဆုံးအကြိမ်တောင်ကိုရီးယားနဲ့မဲကောင်ဒေသနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲကိုတောင်ကိုရီးယားနိုင်ငံဖူဆန်းမြို့မှာဒီကနေ့စတင်ကျင်းပရမှာမြန်မာနိုင်ငံကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပါဝင်ဒေသရင်းခေါင်းဆောင်တွေတက်ရောက်ကြပါတယ်။ဒေသရင်းနိုင်ငံတွေကပူပေါင်းဆောင်ရွက်မှုတွေတုံ့ပြန်ဆွေးနွေးဖို့ရည်ရွယ်ထားတဲ့ထိပ်သီးအစည်းအဝေးကိုတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြန်မာနိုင်ငံလက်အဖွဲ့ဝင်ဖြစ်တဲ့ရှစ်တော်ရှာနိုင်ငံများအပြင်အာဆီယံအလှည့်ကျဥက္ကဋ္ဌထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဦးချာတို့ကဦးဆောင်ကြရတာပါ။မဲခေါင်ဒီသားကဖွံ့ဖြိုးမှုတွေဟာတောင်ကိုရီးယားနိုင်ငံအတွက်လည်းအကျိုးရှိစေမယ့်ဖွံ့ဖြိုးမှုတွေဖြစ်တာကြောင့်အတူတကွာနင်းနီးကက်ကက်ပူပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းလည်းတောင်ကိုရီးယားသမ္မတကအဖွဲ့မင်ငွန်စကားပြောကြရမှာထက်သွင်းပြောဆိုသွားပါရဲ့။မေကောင်ဒီသားနိုင်ငံနေနဲ့တောင်ကိုရီးယားနိုင်ငံတို့ကြားကုန်သွယ်မှုပမာဏဟာ2017ခုနှစ်ကစလို့နှစ်ဆခွဲလောက်ထိတိုးလာပြီးဒေါ်လာ84ဘီလီယံခွဲထိရှိခဲ့ကြောင်းလည်းတောင်ကိုရီးယားသမ္မတရုံးကသတင်းထုတ်ပြန်ထားပါတယ်။အာဆီယံကိုရီးယားဆွေးနွေးပွဲဆက်ဆံရေး230ပြည့်ထိမ့်မှတ်ထိပ်သီးဆွေးနွေးပွဲတွေတက်ရောက်ဖို့ပူဆံမြို့မှာရောက်နေတဲ့ဒေါ်အောင်ဆန်းစုကြည်ကတော့မနေ့ကပဲတောင်ကိုရီးယားသမ္မတနဲ့တီးတန့်တွေ့ဆုံခဲ့ပြီးနိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖို့လည်းဆွေးနွေးခဲ့ကြတာပါ။တွေ့ဆုံပွဲပြီးမှတော့မလုံငန်းဆရာပူပေါင်းဆောင်ရွက်မှုနားလည်မှုစာချုပ်လောအတမွေးဝန်ကြီးဆရာသင်တန်းများပူပေါင်းဆောင်ရွက်နားလည်မှုစာချုပ်လောနဲ့တဘောပေါင်းချင်းထင်းသေးခဏပူပေါင်းဆောင်ရွက်ဆရာနားလည်မှုစာချုပ်လောတွေကိုနိုင်ငံတော်ဝန်ရှိသူတွေလက်မှတ်ရေးထိုးတဲ့ခန်းသားတွေကိုလည်းခေါင်းဆောင်နှစ်ယောက်တက်ရောက်ခဲ့ကြတဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာ2016ခုနှစ်တုန်းက22ယောက်သေဆုံးခဲ့တဲ့တိုက်ခိုက်မှုကိုပူပေါင်းကြံစည်မှုနဲ့အစ္စလာမ်ရဲ့ဆွတ်သွေးကြွအဖွဲ့ဝင်9ယောက်ကိုအကြမ်းဖက်မှုတိုက်ဖျက်ရေးအထူးခုံရုံးကတေတံချလိုက်ပါတယ်။ကော်ဖီဆန်တစ်ခုအပေါ်တိုက်ခိုက်မှုမှာသေဆုံးသူအများစုကနိုင်ငံသားတွေဖြစ်ပါတယ်။မတရားအသိအဖြစ်သတ်မှတ်ထားတဲ့ဆွတ်သွေးကြွအဖွဲ့ရဲ့အဖွဲ့ဝင်9ယောက်ရဲ့လောရဟာတန်တရားဖြစ်စရာမလိုအောင်လို့တက်တဲ့ခိုင်းလုံတယ်လို့အမိန့်ကျင်ညာပြီးတဲ့နောက်အစိုးရရှိနေတွေကတရင်တော့တွေကိုပြောကြားခဲ့ပါတယ်။တိုက်ခိုက်မှုမှာပတ်သက်တယ်လို့ဆွဆွဲခံရတဲ့ရှစ်ယောက်မြောက်သူကတော့အမှုကနေလွတ်မြောက်ခဲ့ပါတယ်။2016ဇူလိုင်လ1ရက်နေ့တုန်းကဂျမတ်ဦးမူဂျာဟီဒင်အစ္စလာမစ်စစ်သွေးကြွအဖွဲ့ဝင်9ယောက်ကဒါကာမြို့ကကော်ဖီဆန်တစ်ခုကိုဝင်ရောက်စီးနင်းပြီးတော့12နာရီကြာတရားခံတွေကိုဖမ်းဆီးတပ်ဖြတ်ခဲ့တာပါ။စီးနင်းမှုအတွင်းမှာအီတလီလူမျိုး9ယောက်၊ဂျပန်လူမျိုး9ယောက်၊အမေရိကန်1ယောက်နဲ့အိန္ဒိယလူမျိုး1ယောက်တို့လည်းတေဆုံးပါတယ်။ကမန်ဒိုအထူးတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်မှုအတွင်းအကြမ်းဖက်သမား9ယောက်လည်းတေဆုံးခဲ့ပါတယ်။ မွတ်စလင်အများစုရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှရီယာဥပဒေကျင့်သုံးဖို့ကြိုးစားတဲ့ဂျမတ်ဦးအမူဂျာဟီဒင်အဖွဲ့ကိုမတရားအတင်းအဖြစ်သတ်မှတ်ထားတာဖြစ်ပါလေရှင်
။ရှမ်းပြည်နယ်ဒီပေါ်မြို့နယ်အတွင်းမြေမြုံမိုင်းပေါက်ကွဲမှုကြောင့်တည်ဆုံသွားသူဟာဂျမန်နိုင်ငံသားခီးသွားတူးဖြစ်တဲ့ကြောင်းသက်ဆိုင်တဲ့တာဝန်ရှိသူတွေကဒီကနေ့ပဲအတည်ပြုပြောဆိုလိုက်ကြပါတယ်။ရန်ကုန်မှာရှိတဲ့ဂျာမနီနိုင်ငံတန်ယုံကတည်ဆုံသူရဲ့ဆွေမျိုးတွေမြန်မာအနာဂတ်အနေနဲ့ဆက်သွယ်ဆောင်ရွက်နေတဲ့အကြောင်းလေဂျာမန်နိုင်ငံကြားရေးဝန်ကြီးဌာနကပြောဆိုခဲ့ပေမယ့်အသေးစိတ်ကတော့ဘာမှမပြောပါဘူး။ဆော်ဘန်တရင်နေမှာတော့ကတော့ကမ္ဘာလဲခီးသွားတွေမကြာခဏလက်ပတ်လေးရှိတဲ့တီဘောမျိုးနီလမ်းပေးမှာနေမြုံမိုင်းပောက်ကွဲမှုကြောင့်တည်ဆုံသွားတဲ့သူဟာနယ်သာလန်နိုင်ငံသားဖြစ်တဲ့အကြောင်းဖော်ပြခဲ့ကြတာပါ။ပောက်ကွဲမှုကြောင့်အဖော်ဖြစ်သူအချင်းဒီနိုင်ငံသူအမျိုးသမီးလည်းဒဏ်ရာရရှိသွားပါတယ်။ပောက်ကွဲမှုဖြစ်ပွားခဲ့တဲ့တီဘောမျိုးနဲ့ပန်ညောင်ချီရွာနဲ့ကိုဟောက်ချီရွာကြားဒေသခီးသွားတွေသွားလာဝင်ရှိတဲ့နေမျိုးတစ်ခုဖြစ်တဲ့အကြောင်းလဲဒေသခံရဲတပ်ဖွဲ့တာဝန်ရှိသူတို့ကိုကူကပ်ပြီး AFP သတင်းကဖော်ပြခဲ့ပါရဲ့မြန်မာပြည်စောင့်ကြည့်ဖွဲ့ရဲ့ဒီနေ့ထုတ်ပြန်ခဲ့တဲ့စင်ခံစာမှာတော့ပြီးခဲ့တဲ့2018ခုနှစ်အတွင်းမြန်မာနိုင်ငံမှာမြေမြုံမိုင်းကြောင့်ထိခိုက်ဒေဆုံးမှုပေါင်း430ထိရှိတဲ့အကြောင်းဖော်ပြခဲ့ပြီးဒါဆိုရင်တော့အာဖဂန်၊ဆီးရီးယားနဲ့ယမန်နိုင်ငံတို့ပြီးရင်ကမ္ဘာမှာဆုတ်ထမြောက်အများဆုံးလည်းဖြစ်ပါတယ်2016ခုနှစ်ဧပြီလထဲမှာတော့လည်းရှမ်းပြည်နယ်ကြောင်မင်းမှာဂျာမနီခီးသွားနှုန်းနဲ့သူတို့ရဲ့ခီးသွားလမ်းညွှန်တို့မြေမြုံမိုင်းပောက်ကွဲမှုကြောင့်ဒဏ်ရာတွေရရှိခဲ့ပူပါတယ်ဒီဘောမျိုးနဲ့ပါဝင်လက်နက်ကင်ပြုခွက်တွေကြောင့်လုံခြုံရေးအတွက်စိုးရိမ်ရတဲ့ဒေသတွေကိုခီးသွားတာမျိုးတွေကိုဆင်ခြင်ကြဖို့အမေရိကန်နိုင်ငံကြီးဝန်ကြီးဌာနကလည်းအကြံပြုတိုက်တွန်းထားတာပ
ါဟောင်ကောင်ပေါ်လီတက်နစ်တက္ကသိုလ်ပတ်လည်မှာလုံခြုံရေးတွေဝိုင်းထားတာကိုဖယ်ရှားပေးဖို့တက္ကသိုလ်အနာပိုင်းတွေကရဲတပ်ဖွဲ့ကိုတောင်းဆိုလိုက်ပါတယ်တက္ကသိုလ်ကျောင်းဝင်းထဲမှာပုံနေနိုင်တဲ့ဆန္ဒပြကျောင်းသားတွေရှိမရှိတက္ကသိုလ်တာဝန်ရှိသူတွေလိုက်ရှာခဲ့ပြီးတဲ့နောက်တရားမှကျန်တဲ့လက္ခဏာမတွေ့ရဘူးလို့တက္ကသိုလ်အကြီးအကဲဒေါက်တာမရင်ဒါလူးကဒီနေ့ပြောကြားပါတယ်ဆန္ဒပြကျောင်းသားတွေစည်းချခဲ့တဲ့တက္ကသိုလ်ကိုရှင်းလင်းနိုင်ဖို့တက္ကသိုလ်ကိုဝိုင်းရံပိတ်ဆို့ထားတဲ့ရဲတပ်ဖွဲ့ရဲ့အမြန်ဆုံးဖယ်ရှားပေးဖို့လဲသူကသတင်းစာရှင်းလင်းပွဲမှာတောင်းဆိုခဲ့ပါတယ်တက္ကသိုလ်ရဲ့သုတေသနလုပ်ငန်းတွေနဲ့တင်ကြားရေးလုပ်ငန်းတွေအမြန်ဆုံးပြန်ဆနိုင်ဖို့ကအရေးအကြီးဆုံးဖြစ်တယ်လို့ဒေါက်တာလူးကပြောပါတယ်ပေါ်လီတက်နစ်တက္ကသိုလ်ဝင်ကိုရဲတွေဝိုင်းထားတာဆက်ရက်ကြာရှိနေပါပြီဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြပွဲတွေအချိန်မြင့်ခဲ့တဲ့လွန်ခဲ့တဲ့သတင်းနှစ်ပတ်လုံးကဆန္ဒပြသူတွေပေါ်လီတက်နစ်တက္ကသိုလ်ဝင်ကိုစတဲ့ချပြီးတော့ရဲတွေဝင်မလာနိုင်အောင်လို့အတားအဆီးတွေလှုပ်ထားခဲ့ကြပါတယ်ရဲတွေကလည်းမျက်ရည်ရိုပုံးတွေမိသက်ပိုက်တွေတုံးပြီးတော့ဆန္ဒပြသူတွေကိုဖြိုခွင်းဖို့ကြိုးစားခဲ့တယ်လို့ဆန္ဒပြသူတွေကလည်းရဲတွေကိုမိလောင်ပုံးတွေအုတ်ခဲတွေမြားတွေနဲ့ကျောင်းဝင်းထဲကနေပြန်လည်တိုက်ခိုက်ခဲ့ကြတာပါအစပိုင်းမှာဆန္ဒပြကျောင်းသားရာချီရှိခဲ့ပေမဲ့နောက်ပိုင်းမှာကျောင်းထဲကနေရရနီးနဲ့ထွက်သွားခဲ့ကြပါတယ်။ရဲလက်ကလွတ်မြောက်သူတွေရှိတယ်လို့တချို့လည်းအဖမ်းခံခဲ့ကြရပါတယ်။တက္ကသိုလ်ဝင်းထဲမှာအမကန်ဆန္ဒပြသူ10ခန်းလောက်ပဲကျန်တော့တယ်လို့ခန့်မှန်းထားကြပေမဲ့တက္ကသိုလ်အာဏာပိုင်တွေရှာဖွေရှင်းလင်းတဲ့အခါမှာတော့တရားမှမတွေ့ဘူးလို့ဒီကနေ့ပြောပါတယ်။ကျောင်းထဲမှာကျန်တဲ့သူတွေကိုငင်းငင်းချမ်းချမ်းထတ်သွားကြဖို့နားချမယ်ဆိုတဲ့မျှော်လင့်ချက်နဲ့ရှာဖွေခဲ့တယ်လို့တက္ကသိုလ်အကြီးအကဲဒေါက်တာလူးကဒီကနေ့ပြောကြားပါတယ်ရှင်။
ဗုဒ္ဓဟူးနေ့ညပိုင်းအတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုအောင်လင်းဦးနဲ့မတ်စုမြတ်မွန်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မနဲ့ဆက်သွယ်မိ мян ချက်တွေကိုစတိုက်ထုတ်လင်းပေးသွားမှာဖြစ်လို့အခုရင်ဆုံးဒုက္ခတွေပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေဘာကြောင့်ကြန့်ကြာနေသလဲဆိုတဲ့အကြောင်းကိုနားဆင်ရအောင်ပါဘင်္ဂလားဒေ့ရှ်နိုင်ငံပဲရောက်နေတဲ့ဒုက္ခတွေပြန်လည်လက်ခံရေးလုပ်ငန်းတွေနှောင့်နှေးကြန့်ကြာနေရတာဟာဘင်္ဂလားဒေ့ရှ်ဘက်ကပြည့်ကွက်မှုကြောင့်ဖြစ်တယ်လို့မြန်မာနိုင်ငံသားကြီးအကြီးတန်းအရာရှိတဦးကဝေဖန်လိုက်ပါတယ်။တစ်ဖက်မှာတော့ဒုက္ခတွေပြန်ခေါ်ရေးမှဒုက္ခတွေဘက်ကယုံကြည်အားကိုးလောက်တဲ့လုပ်ငန်းမျိုးတွေကိုမြန်မာဘက်ကလှူဆောင်ဖို့လူမေလူလေအကြံပြုပါတယ်။ရိုဟင်ဂျာဒုက္ခတွေရဲ့နေရာပြောင်းရေးအစီအစဉ်နောက်ဆုံးအခြေအနေတွေကိုမတ်မီခါကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းရေးအစီအစဉ်အတွက်နှစ်နိုင်ငံသဘောတူညီချက်အတိုင်းဘင်္ဂလားဒေ့ရှ်ဘက်ကလိုအပ်တဲ့အချက်လက်တွေပေးဖို့ပြက်ကွက်တာအကြောင်းပြန်ကြားဖို့ပြက်ကွက်တာတွေကြောင့်အစီအစဉ်တွေကြန့်ကြာခဲ့ရတယ်လို့မြန်မာနိုင်ငံသားရဲ့အကြီးတန်းအရာရှိတဦးကပြောဆိုထားတာပါလက်ရှိအဖြစ်တော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာနိုင်ငံဘက်ကိုပြန်လည်ပြစ်ပို့ထားတဲ့ဒုက္ခသည်လူကြီးစင်ရလူကြီးတသိန်းခန့်ရှိပြီးအဲ့ဒီအထက်ကပြန်လည်ခေါ်ယူဖို့မြန်မာဘက်ကစီစစ်လက်ခံထားတာ4000ခန့်ရှိတယ်လို့ဆိုပါတယ်လက်ခံရေးစာချုပ်အရသတ်မှတ်ထားတဲ့အချက်လက်တွေလိုအပ်နေသေးတာကြောင့်အချက်လက်တွေပြန်လည်တောင်းခံထားတာကိုဘင်္ဂလားဒေ့ရှ်ဘက်ကပြန်လည်ပြစ်ပို့တာမရှိသေးဘူးလို့ပြောဆိုလိုက်ပါတယ်။ပြန်လည်လက်ခံရေးပိုင်းအတွက်စီစစ်လှုပ်ဆောင်နေတာနဲ့ပတ်သက်လို့နိုင်ငံသားရေးဝန်ကြီးဌာနအပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စစ်ဆက်ဆွေးနွေးရေးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကခုလိုပြောဆိုလိုက်တာပါ
။သူတို့အားလုံးတစ်သိန်းနီးပါးလောက်ပို့ထားတယ်။ကျွန်တော်တို့ဘက်ကလေ
။ဟုတ်။
နော်။ကျွန်တော်တို့ကစီစစ်ထားတာ3000နဲ့4000ကြားတယ်ရှိတယ်။ဒါပေမဲ့လောလောဆယ်ကျွန်တော်တို့လက်ခံရရှိတဲ့သူတို့ဖောင်တွေကတစ်ဖက်သဘောတူတာရတဲ့အတိုင်းဖြစ်မှာပါ။အချက်နှစ်ချက်ကြံနေတယ်။ အဲ့ချက်နှစ်ချက်ကိုတို့ပါတယ်ဆိုတော့ကျွန်တော်ပြောတယ်မိမိဆန္ဒအလျောက်ပြောင်းခြင်းဖြစ်ပါတယ်ဆိုတော့တစ်ချက်ကအဲ့တစ်ချက်ကနောက်ပြီးလို့ရှိရင်ဒီမြန်မာနိုင်ငံရဲ့ဒီစေဥပဒေကိုလေးစားလိုက်နာပါမယ်ဆိုတော့အဲ့ချက်နှစ်ချက်မပါဘူးဒါမှလည်းကျွန်တော်တို့ကဒီဟာကိုကြံ့ကြံ့နေမှာဆိုလို့အဲ့ဒီချက်နှစ်ချက်မပါပဲမဲ့လက်ခံပြီးတော့ကျွန်တော်စစ်စစ်ပြင်းရ
လေမနိုင်ငံမှာနေခဲ့ဘူးလားမနေခဲ့ဘူးလားဆိုတော့ပြီးခဲ့တဲ့နှစ်လောက်ထဲကစတဲ့အကောင့်တွေပေါ်ပြတဲ့ဒုက္ခတွေပြန်လဲလက်ခံရတာနှစ်ကြိမ်တိုင်တိုင်စီစဉ်ဆောင်ရွက်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူးနှစ်နိုင်ငံစလုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်အပြစ်တင်နေကြတာပါဒုက္ခတွေနေရပြန်ရတဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားနားလည်မှုစာကြုံလာချုပ်ဆိုထားတာအခု က်တွေရှိလို့အခုလိုလုပ်ငန်းတွေမှာအောင်မမြင်ဖြစ်နေရတယ်လို့ဝေဖန်မှုတွေလည်းရှိနေပါတယ်။ဒါပေမဲ့လည်းပြန်လည်လက်ခံရေးပိုင်းနဲ့ပတ်သက်လို့အစိုးရဘက်ကလုပ်ငန်းစဉ်တစ်ခုလုံးကိုပြန်လည်တုံ့တက်သွားဖို့မရှိဘဲဒီနည်းအတိုင်းသာဆက်လက်လှုပ်ဆောင်သွားမယ်လို့ဆိုလိုက်ပါတယ
်။အဓိကတော့နိုင်ငံကြားလေးပဲ။ကုလသမဂ္ဂဆိုတာကျွန်တော်တို့ဟိုလိုအပ်မှာပဲအကူအညီတောင်းတာလေ။သူတို့နဲ့ကျွန်တော်နဲ့သဘောတူညီချက်အတိုင်းသူတို့ live ဆောင်ရွက်ဖို့ပဲလိုတယ်အလမတ်တက်ကတော့ဒါပေမဲ့လည်းခုနကပြောသလိုဘင်္ဂလားဒေ့ရှ်ကပြောနေတယ်မြန်မာနိုင်ငံက conducive environment ကိုဖန်တီးပေးမလားဘူးဆိုပြီးတော့ပြောနေတယ်နော်သူတို့တောင်းဆိုနေတာရှိတယ်နောက်ခုနက civilian protection အတွက်ဟိုထားပေးဖို့နော် citizenship ကိစ္စတို့နော် accountability တို့နော်ဒါတွေပြောရတယ်နော်အဲ့ဒါတွေကအရှင်းပြောလို့ရှိတယ်တချို့ဟာတွေက step by step သွားနေတာနော်ပြီးတော့သူက parallel သွားနေတာတချို့ဟာတွေကဒီအရမ်းလာချိတ်တဲ့အခါမှာခုနပြဿနာတက်တော့တာပဲနော်အဲ့တော့ဘင်္ဂလားဒေ့ရှ်ရဲ့လုပ်ရကိုကြည့်လိုက်မှကိုယ်ကခံမန်းလို့ရတယ်ဘာလဲဖြစ်လဲပိတ်စိတ်မဝင်စားဘူး multilateral မှာကျွန်တော်တို့ဖိအားပေးမယ်ဆိုတဲ့ဟာမျိုးဆောင်ရတယ်ဒါအားလုံးပြီးတဲ့အတိုင်းဒါဟိုသူလုပ်ရတဲ့ရပေါ်ပြနေရတာ
နှစ်နိုင်ငံသဘောတူညီချက်နဲ့ပြန်လာနိုင်မဲ့အစီအစဉ်မအောင်မြင်ပေမဲ့ကို့အစီအစဉ်နဲ့ကိုပြန်လာသူ400ကျော်တိရှိသွားပြီဖြစ်တာကြောင့်ဒုက္ခတွေလက်ခံနိုင်ရင်းနဲ့ပတ်သက်လို့ဘသူတွေကပြက်ကွက်နေတယ်လဲဆိုတာသိနိုင်ရဲ့လို့မြန်မာအစိုးရဘက်ကပြန်လည်ထောက်ပြထားတာလို့ရှိပါတယ်။ပြီးခဲ့တဲ့အောက်တိုဘာ30ရက်နေ့တုန်းကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနထုတ်ပြန်ချက်မှာတော့ဒုက္ခတွေလက်တဆုပ်စာလောက်ပြန်လာတာနဲ့ရခိုင်ပြည်နယ်မှာအခြေအနေတွေတိုးတက်မှုရှိလာပြီလို့မပြောနိုင်ကြောင်းဖော်ပြထားသလိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟစီနာကိုရိုင်ကလည်းရိုဟင်ဂျာဒုက္ခသည်တွေဂုံတိတ်ခါရှိရှိနေရပြန်နိုင်မှုစူးစမ်းတာမှာယုံကြည်စိတ်ချအောင်မြမအစိုးရဘက်ကဆောင်ရွက်နေတာမတွေ့ရသေးတဲ့အကြောင်းဘင်္ဂလားဒေ့ရှ်လွတ်တော်မှပြောဆိုခဲ့ပူးလာရှိပါတယ်။ကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးအဖွဲ့ရဲ့အဖွဲ့ဝင်ဦးအေးလွင်ကတော့ပြန်လည်လက်ခံရေးပိုင်းမအောင်မမြင်ဖြစ်နေရတာနဲ့ပတ်သက်လို့အခုလိုအကြံပြုသွားပါတယ
်။အဲဒီဒုက္ခသည်တွေကဒီမယုံကြည်ကြဘူးဗျ။သူတို့ယုံကြည်အောင်တစ်ခုခုလှုပ်ပြရမယ်လှုပ်ပြမယ်ဆိုရင်သူတို့အိမ်သူတို့ပြန်ပါပဲ။ကျွန်တော်ကောက်ဆက်ဘလာရောက်ခဲ့တယ်ဒီသူတို့အိမ်သူတို့ပြန်ညင်ပါတယ်သို့တော့သူတို့ယုံကြည်စိတ်ချမှုမရှိဘူးအဲ့ဒါကြောင့်မို့လို့သူတို့ကိုလက်တွေ့ကြကြတိတ်ခါရှိရှိပြန်နိုင်အောင်အနေထားတွေဖန်တီးပေးရင်သူတို့ပြန်ပါမယ
်ရိုဟင်ဂျာဆိုတဲ့အတုံးတုံးကိုမြန်မာအစိုးရကတရားဝင်အတိမတ်ပြုလက်ခံထားတာမရှိပေမဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်တော့ဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂတို့နဲ့လည်းတရားနာလည်မှုစာချုပ်လာတွေလက်မှတ်ရေးထိုးသဘောတူထားတာရှိပါတယ်။ဒါပေမဲ့လည်းနေရပြန်မဲ့ဒုက္ခသည်တွေကမှအခြေခံအခွင့်အရေးတွေနဲ့လုံခြုံရေးအတွက်စိုးရိမ်မှုတွေနဲ့အတူနေရပြန်ရေးအစီအစဉ်တွေလက်တွေ့အကောင်အထည်မဖော်နိုင်သေးပဲဖြစ်နေရသေးပါရှင်
။ဒုက္ခသည်ပြန်လည်လက်ခံရေးနောက်ဆုံးခြေမီတွေကိုမမီခါစုံစမ်းမေးမြန်းသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့မွန်ပြည်သက်ပါတီနဲ့မြန်မာစစ်တပ်ကြားတိုက်ပွဲဖြစ်ပွားတဲ့အကြောင်းသတင်းတော်ကိုထုတ်လွှင့်ပေးချင်ပါသေးတယ်။ NCA အပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီနဲ့မြန်မာစစ်တပ်တို့အကြားဒီကနေ့မှတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ကိုစစ်ဆေးဖို့မြန်မာစစ်ကြောင်းဟာမွန်ပြည်သက်ပါတီအခြေပြုရဒေသဘက်ကိုဝင်ရောက်ဖို့ကြိုးစားရမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့မွန်ပြည်သက်တမှုတူကပြောပါတယ်။ဒီတိုက်ပွဲဖြစ်ပွားမှုကြောင့်ဒေသခံ320ကျော်အင်ဂျင်ချင်းထိုင်းနိုင်ငံတွေကိုထွက်ပြေးတိမ်းရှောင်နေရပါတယ်။ VOA မြန်မာပိုင်းသတင်းတောင်နိုင်ကုန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်ဖျားသုံးစုတွေကမွန်ပြည်သက်ပါတီအခြေပြုရာဂျပန်ယူတွင်းဤဒီကနေ့မနက်ကမွန်ပြည်သက်ပါတီတပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တာပါ။ထိုင်းမြန်မာနယ်စပ်နယ်နိမိတ်ကိုစစ်ဆေးဖို့လာတဲ့မြန်မာစစ်ကြောင်းဟာမွန်ပြည်သက်အခြေစိုက်ဂိတ်ကိုခွေကျူးချက်မရဘဲဝင်ရောက်လာလို့တိုက်ပွဲဖြစ်ပွားခဲ့ကြောင်းမွန်ပြည်သက်ပါတီနေမြေခံတပ်မှုသူကမွန်ပါတာနဲ့ပြောပါရယ
်။တောင်းတဲ့ကတိလက်ကပြန်ရောဘူးသောတဲ့ခွင့်ကျူပယောနောတဲ့ကလက်လဲညံပြန်ရောဘူးဘောကလဲညံကလဲဆောင်တန်းသားနောဘောကလဲညံရန်ဆောင်တော့ဒီလက်လဲညံ
သူပြောသွားတာကတော့ဖြစ်ပုံကသူတို့ဘက်ကကျွန်တော်တို့ကိုကြောင်းကြားလာတာကတော့နေဆက်ကိုစစ်ဆေးမယ်တဲ့။ဒါပေမဲ့သူတို့လာတဲ့ပုံစံကစစ်ကြောင်းနဲ့လာတယ်။ကျွန်တော်တို့ဘက်ကမပေးလာဘူးစစ်ကြောင်းပုံစံနဲ့ဆိုတော့တကယ်လို့လာရင်ပြဿနာဖြစ်မယ်လို့ပြောတယ်။ ညမာတပ်ဘက်ကသူတို့လာကိုလာရမယ်ပြောပြီးဟင်းနာတိုင်ဘက်ကိုတက်လာတော့တနပ်တန်မြည်သွားတာပေါ့သူတို့ဘက်ကတက်လာကျွန်တော်တို့ဘက်ကပြည်ရင်ဆုပ်ရင်အဲ့ဒါလိုပုံစံပေါ့သူတို့ဘက်ကတန့်အားဖြစ်နေတယ်သူတို့ဘက်ကထိတ်ကိုင်းမှုရှိတယ်လို့သိရတယ်ဆိုပြီးမွန်မာရာနဲ့ပြောဆိုသွားတာပါဒီပြစ်ခတ်တက်ကိုင်းမှုမှာညမာစစ်တပ်ဘက်ကရာရှိကြည့်သူနဲ့အယတာတူတန်ရန်ရရှိပြီးတတတူးချဆုံးသွားတ ဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့က ဒီနေ့ကျွန်တော်တို့ပြောမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ပြောမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ပြောမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ပြောမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ပြောမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ပြောမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ပြောမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ပြောမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ပြောမယ့်အကြောင် ကျွန်တော်တို့ဆွေးပြလို့ပြောတာတိုင်းပြည်အမည်တွေဆိုတော့အဲကြောင်းမှာတို့အဲဒီကလေးငယ်တွေညိုနမီတွေရောအဲဒီမှာသွားပြီးတော့စစ်ပြီးဆောင်ကြလို့ပြည်တယ်ဆစ်ဆောင်၃00ကျော်ကိုထိုင်းအာဏာပိုင်တွေကနေထိုင်းဘက်ခြမ်းမိတွေးဘူကြောင်းနန်းကုတ်ကြောင်းနဲ့ဆစ်ဆောင်စခန်းနေမှာနေရာချထားပေးပါတယ်တိုက်ပွဲနဲ့ပတ်သက်ပြီးအခြေဆောင်တိုင်းစစ်တပ်နဲ့ချုပ်တမတော်ပြောခွင့်ရနဲ့မုံမီတဲ့ပါတီ Nigo, Matiji, Devulu, Sepa Yashi Duga, Piovare,
Chabin, Divula, or I don't know what I want to get one yard.
Movie party, Natasha Kune, Fiwai Lama, Yamasuyane, and CAP and Lama Yidu Tara Poy Pitlu, Yamasitan, CAP Pipwara, Machida Chinigani, Akulu, Type Way Pipwala Rava, and the Lama Two Movie Party name Yamasita Duja, Type Way Pilare Poma, Yama Ninjan Yuko Machina, a Champi Poku, Ulamong Suga Kulu, Yoware,
and see two more Motomobo, and see two other Pura for a Pizza Machina Ponomo, and see two other for them of Pitagashi and Dana and Zo.
အမြန်ဆုံးတပ်တူပါအကြောင်းဖြစ်တဲ့ဆရာတော်ကိုပြောင်းလို့ခုလိုလုံးဝတင်တော့ကျန်စီတော့ဘာလို့လဲရှိနေတဲ့အတွက်ဒီကိစ္စလေးပတ်စံအတောင်ရှိတဲ့ဒီလေဒီကျွန်တော်လုံးနိုင်မယ်လုံးနေတယ်လို့ထင်တာပါလေပြီးခဲ့တဲ့နှစ်သောက်ဆက်ကွန်ခုနဲ့ဖေဝါရီလမှာမုံကြီးတဲ့ပါတီကနေကျင်းပခဲ့တဲ့မုံမျိုးရံနေခန်းနာမှာစီရေးပြတ်ဖွဲ့နဲ့မကျင်းပဘူးသမ္မတဘက်ကတားဆီးခဲ့ပေမဲ့မုံမျိ ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်ခင်ဗျာ
နိုင်ကုန်းဝင်သတင်းပေးပို့ထားတာပါအခုထုတ်လွှင့်ပေးနေတဲ့ VOA စီစဉ်တွေကို VOA ရဲ့ internet ဆံမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆံမျက်နှာ VOA Burmese News မှာလည်းကျွန်တော်တို့ထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်
မောင်ဝိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရေးကနေစာပို့မယ်ဆိုရင် VOA American တန်မြန်မာဝိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာလေးကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။ VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ American နိုင်ငံဆိုင်ရာသတင်းလွှာတပုတ်ကိုထုတ်လွှင့်ပေးခြင်းပါတယ်။သမ္မတ Donald Trump ဟာသမ္မတရာထူးကနေဖေရှားခံရနိုင်တဲ့လုပ်ငန်းစဉ်တစ်ရပ်နဲ့ရင်ဆိုင်နေရပါတယ်။အခုအောက်လွတ်တော်မှာသမ္မတကိုတရားဆဲဆိုရေးစုံစမ်းမှုကြားနာနေတာတွေရာဆိုရင်အမေရိကန်အခြေခံဥပဒေမှာပြဋ္ဌာန်းချက်ရဲ့အစပိုင်းသာရှိသေးတာပါအစိုးရတာဝန်ရှိသူတွေအပေါ်လွှတ်တော်ရဲ့တရားဆဲဆိုရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ VOA သတင်းတောက် Steve Radich ကတုံးသက်တင်ပြထားတာကိုမတ်တင်ထိုက်ကပြောပြပေးပါမယ်ရှင်
Soya Darwin Shitu Apo Hyoto Yet Yaswe Sumu Impeachment Sure Segalonga Ingalama Satao Yasu Alebanga Boba Kedaba America Chega Ubri Dema Impeachment Surago Chao Jane Dai Shinyo Popia Tabi Me Longazi Atisi Guro Popia Matabau Chega Ubri Dia Tante Abite Ma Lotto Yet Yaswe Sumugo Lotto Nia Tega Bobi Chide အောက်လွတ်တော်ကိုအပြည့်အဝလုပ်ပိုင်ခွင့်ပေးထားပါတယ်။အောက်လွတ်တော်ကစုံစမ်းစစ်ဆေးပြီးတရားဆွဲဆိုရေးမူကြမ်းတရက်ကိုပြုစုရပါတယ်။အစိုးရတာဝန်ရှိသူကိုတရားဆွဲဆိုရေးအတွက်လက်ရှိမှာ၄၃၅ရောက်ရှိတဲ့အောက်လွတ်တော်အမတ်တွေရဲ့အများစုကထောက်ခံရမှာဖြစ်ပါတယ်။အစိုးရတာဝန်ရှိသူကိုလွတ်တော်ရဲ့တရားဆွဲဆိုရေးဆိုရာမှာယာရုကနေအလိုလျောက်ဖေရှားလိုက်တဲ့သဘောတော်မဟုတ်ပါဘူး။ တရားဆွဲဆိုရေးမူကြမ်းကိုအောက်လွှတ်တော်ကအတည်ပြုပြီးအထက်လွှတ်တော်မှာစစ်ဆေးကြမ်းတာပွဲလုပ်ရပါတယ်။အမေရိကန်တရားရုံးချုပ်ပြသူကြီးချုပ်ကစစ်ဆေးကြမ်းတာပွဲကိုကြီးကြပ်ရပါတယ်။တရားဆွဲခံရသူမှာအပြစ်ရှိတယ်လို့ဆုံးဖြတ်ပြီးယာရုကဖေရှားနိုင်ဖို့အတွက်ကတော့အထက်လွှတ်တော်အမတ်တရားတွေကသုံးပုံနှစ်ပုံအတည်ပြုဖို့လိုအပ်ပါတယ်။
Removing the president of the United States before an election is a drastic thing. You can't American Tamara to Ugo. Yaruga Pesha and Loyaha, take good print and no money. Now
be a Ubriga le dago mulu ပြစ်ဒဏ်နဲ့တတ်မှတ်ချက်တွေကိုပြဋ္ဌာန်းထားပါတယ်။အစိုးရတာဝန်ရှိသူကိုတရားစွဲဆိုပြီးယာရုကဖေရှားမှုနိုင်ငံပေါ်တစ္ဆာဖောက်ပြက်မှုအဂတိလိုက်စားမှုဓမ္မမဟုတ်လေတခြားပြစ်မှုကြီးတွေနဲ့မမှန်မကန်ဆောင်ရွက်ချက်တွေအတွက်ပြစ်ဒဏ်လို့ဖြစ်ပါတယ်။တရားသူကြီးနဲ့တရားရုံးချုပ်တရားသူကြီး14ဦးကိုလွှတ်တော်ကတရားစွဲဆိုခဲ့ပြီးယာရုကဖေရှားပြစ်ဒဏ်စီရင်ခံရသူ 9 ဦးရှိပါတယ်။အောက်လွှတ်တော်ကတရားစွဲဆိုရေးစုံစမ်းခံရတဲ့သမ္မတ၄ဦးရှိပြီးအခုချိန်ထိ 2 ဦးကိုတရားစွဲဆိုခဲ့ပေမဲ့ 2 ဦးမှာတော့ပြစ်ဒဏ်စီရင်မခံရပါဘူး။1968 ခုနှစ်တုန်းကစီးရေးဆိုင်ရာဝန်ကြီးကိုယာရုကဖေရှားမှုနဲ်ပတ်သက်ပြီးသမ္မတအင်ဒရူးဂျွန်ဆင်ကိုလွှတ်တော်ကတရားစွဲဆိုပါတယ်။နောက်နှစ်ပေါင်း
1968ခုနှစ်မှာတော့သမ္မတရစ်ချက်နစ်စင်ကိုဒီမိုကရက်ပါတီဌာနချုပ်ကိုချိုးဖောက်ဝင်ရောက်မှုအဲ့ဒီရာဇဝတ်မှုကိုဖုံးကွယ်မှုနဲ့ဆက်ဆက်ပြီးလွှတ်တော်ကတရားစွဲဆိုရေးမဲခွဲမှုမတိုင်ခင်သမ္မတကယာရုကနှုတ်ထွက်သွားခဲ့ပါတယ်။သမ္မတဘေကလင်တန်ကိုတော့အင်ဂျူရောအလုပ်တင်ဝန်ထမ်းနဲ့လိမ့်ပိုင်းဆိုင်ရာဆက်ဆံမှုနဲ့ပတ်သက်ပြီးလိန်လေကြက်ကျင်ခဲ့မှုအတွက်1996
နိုင်ငံရေးပြိုင်ဘက်ကိုစုံစမ်းပေးရေးပြည်ပနိုင်ငံတစ်ခုကိုပြောဆိုခဲ့မှုအတွက်ဒီမိုကရက်ကြီးစိုးတဲ့အောက်လွှတ်တော်ကတရားစွဲဆိုရေးစုံစမ်းခံရတာဖြစ်ပါတယ်။သမ္မတကိုတရားစွဲဆိုရေးကြားနာမှုတွေလုပ်နေစေဖြစ်ပြီးတရားစွဲဆိုရေးမဲခွဲမှုကိုတော့ဒီနှစ်မကုန်ခင်မှာဖြစ်လာမယ်အနေအထားရှိပါတယ်။
အစိုးရတာဝန်ရှိသူပေါ်မှာအမေရိကန်လွှတ်တော်ရဲ့တရားစွဲဆိုရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ဒီကြောင်းတွေကိုမှတ်တင်ထိုက်ပြပြပေးခဲ့တာပါ။ဒီကနေ့ညနေပိုင်းသတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ဒုတိယပိုင်းနိုင်ရွယ်ကိုထုတ်လွှင့်ပေးတဲ့အခါမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥကြုံစံတာရဲ့မြန်မာရေးတုံးသက်ချက်မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍအပြင်တပတ်အတွင
ဒီဝေမြန်မာပိုင်းရဲ့အတန်းလွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရင်ပုတ်တခုနေညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ1925 32ဒုကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာစီးကျူသွေးကျူယောဂါဟာစိတ်တက်ကြအားငယ်စရာယောဂါတစ်ခုမဟုတ်တော့ဘဲနဲ့မှန်ကန်တဲ့ကျန်းမာရေးအသိပညာတွေကိုယူပြီးတော့ကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားသောက်ဖို့လိုတဲ့အကြောင်း
ငါပြီးမှဆိုရင်ငါတို့လိုမျိုးနှစ်သန်းခွဲလောက်ရှိသေးတယ်လို့တတိယလိုက်ပါအဲ့ဒီဟာပြီးတဲ့အခါမှာတော့ငါဒီနေ့စီးကျို့ဖြစ်လို့နောက်နေ့တည်သွားမယ်လို့မဆိုလိုဘူ
းအထွေထွေယောဂအထူးကုဆရာဝန်ကြီးတွဲဘက်ပါမောက်ခဒေါက်တာဦးသိမ်းမြင့်ပြောသွားတာပါဒီအကြောင်းပြည်စုံကိုတော့နောက်ပိုင်းမှနားဆင်ရပါမယ်ဒါပြင်ဥကျော်စန္တာရဲ့မြန်မာရေးသုံးသပ်ချက်နဲ့တပတ်တွင်းအားကစားသတင်းလွှာအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်ရွှေဂျာပြည်ထနာပြည်လေရေးတွေနိုင်ငံတကာတိုင်ဝိုင်းကဘာမှလုပ်ပြီးနိုင်မှာမဟုတ်ဘူးလို့မြန်မာရေးကိုနှစ်ပေါင်း80လောက်စောင့်ကြည့်သုံးသပ်လေ့လာခဲ့သူပါမောက်ခဒေးဗစ်စတင်းဘတ်ကဆိုပါတယ်။ဒါဖြစ်ရင် ICG မှာတရားစွဲဆိုတဲ့အတွက်ကောတည်ကြည်နစ်နာခဲ့ရသူတွေဒုက္ခသည်တွေအတွက်တရားမျှတမှုကိုဖော်ဆောင်နိုင်မယ့်အလားအလာရှိပါသလား။ George Town တက္ကသိုလ်ဂုံနူးဆောင်ပါမောက်ခဒေးဗစ်စတင်းဘတ်နဲ့ဥကျော်စန္ဒာတို့ဆွေးနွေးသုံးသပ်တင်ပြထားတာကိုနားဆင်နိုင်ပါပြီရှင်။
တမခါစတိုင်မခင်ဟာအခုခါမြန်မာနိုင်ငံဟာနိုင်ငံတကာမှာတရားစွဲဆိုမှုတွေအများကြီးရင်ဆိုင်နေရပါတယ် ICC ကဆွဲတယ် Argentina အမျိုးသားရုံးမှာဆွဲတယ်တခါ ICJ International Court of Justice မှာဆွဲဆိုတယ်ဆိုတော့ဒီဟာတွေအထူးသဖြင့်ဒီနောက်ဆုံးဖြစ်တဲ့ ICJ မှာဆွဲဆိုတဲ့ကိစ္စဟာဘလောက်အရေးကြီးတဲ့ကိစ္စလို့ဆရာကြီးသုံးသပ်ပါလဲ
Well I think it is serious for the Burmese reputation
အရေးကြီးပါတယ်မြန်မာနိုင်ငံရဲ့ဂုဏ်သိက္ခာထိခိုက်စေတဲ့အပြင်ရင်းနှီးမြှုပ်နှံမှုတွေနဲ့နိုင်ငံတကာအကြားမြန်မာနိုင်ငံရဲ့အနေအထားကိုထိခိုက်စေပါတယ်
။ဂုံတိခါအစင်တန်းကြာစင်းထိခိုက်နိုင်တဲ့ဆိုတဲ့အပြင်ရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့ပြောရင်တော့မြန်မာနိုင်ငံဟာအနောက်နိုင်ငံတွေကိုအကူရတဲ့တရုတ်ပါဝင်အာဆီယံနိုင်ငံတွေအင်းကြီးချင်းနိုင်ငံတွေကပူပြီးတော့အကူနေတာကိုတွေ့ရပါတယ်။သူတို့နဲ့ပတ်သက်လို့ကထိခိုက်ပဲရှိပါလား
။ Well that is true that none of the eastern countries China Japan
ဒါမှမဟုတ်တရုတ်ဂျပန်အာဆီယံစားရအရှိတိုင်းဘယ်နိုင်ငံနဲ့ဆက်ဆံရေးကိုမှရိုဂျာပြဿနာကထိခိုက်စေမှာမဟုတ်ပါဘူး။ဒါပေမဲ့တနိုင်ငံလုံးကိုတော့လွမ်းကြုံထိခိုက်စေမယ်။နောက်ဆန်းစုကြည်အတွက်လည်းကြီးမားတဲ့အခက်အခဲလို့ထင်ပါတယ်။သူ့ရဲ့ဂုဏ်သတင်းကြော်ကြားမှုဟာပြီးခဲ့တဲ့နှစ်တည်းအတွင်းမှာမေးမိလာခဲ့တာပါ။နိုင်ငံတကာအတိုက်အဝန်းနဲ့ဆက်ဆံရေးလည်းထိခိုက်ခဲ့ပါတယ်။2019ခုနှစ်စက်တင်ဘာလကထင်ပါတယ်။မြန်မာနိုင်ငံဆိုင်ရာတန်တမန်တွေကိုမိန့်ခွန်းပြောခဲ့ရမှာဒီပြဿနာနဲ့ပတ်သက်ပြီးသူပြောသွားတာကတန်တမန်တွေအတွက်လုံးဝလက်ခံနိုင်စရာမရှိပါဘူး။ရွန်ဂျာအခြေအနေနဲ့ပတ်သက်ပြီးတန်တမာတွေကသူ့ထက်ပိုသိနေကြပါတယ်။ဒီပြဿနာရဲ့အခြေအနေမှန်ကိုသူသိမှသိရလားမပြောရပါဘူး
။ဒါမဲ့တစ်ချိန်တည်းမှာပဲမြန်မာအနာပိုင်တွေဘက်ကတော့သူတို့ခေါ်တာနေရွှန့်သွားတဲ့သူတွေပေါ့လေ။ဒါနိုင်ငံတကာသုံးတဲ့ရွန်ဂျာပေါ့။သူတွေကိုပြန်လည်လက်ခံရေးအတွက်မြန်မာနိုင်ငံဘက်ကအတက်မှန်ဆုံးဆောင်ရွက်နေတယ်လို့လည်းသူတို့ကပြောနေကြတယ်ခင်ဗျာ
။ Look, to me this is a very personal opinion, nothing to do with the United States. I do not think there was genocide. But I do think that very clearly there was ethnic cleansing.
ကျွန်တော်အမြင်မှာတော့ဒါဟာလုံးဝပုံကြီးအမြင်ပါ။ American ပြည်တော်စုနဲ့လုံးဝမဆိုင်မဲ့ပြောရရင်ဒါဟာလူမျိုးတုံးတက်ဖြတ်မှု genocide လို့မထင်ပါဘူး။လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှု ethnic cleansing ဖြစ်တယ်။ဆိုတာကျွန်တော်ပြတ်ပြတ်သားသားပဲကျွန်တော်တကယ်ယုံကြည်ပါတယ်။ကျေကံအားဖြင့်တော့ပြန်လည်လက်ခံရေးအတွက်ရှင်းလင်းပြတ်သားတဲ့အစီအစဉ်တရရက်ကိုတင်ပြသင့်ပါတယ်။ဒါပေမဲ့ရိုဟင်ဂျာတွေကိုပြန်လည်လက်ခံခြင်းနဲ့ပုံမရပါဘူး။ခတ်ဝေးဝေးဖယ်ရှားခြင်းနဲ့သဘောပဲတွေ့ရပါတယ်။သူတို့နိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားနယ်စပ်မှာဗုဒ္ဓဘာသာဝင်တွေကိုပြန်လည်နေရာချထားပြီးကာကွယ်နေပါတယ်။တိတ်ကိုခက်ခဲတဲ့အခြေအနေပါ။2019ကတည်းကအဖြစ်ပြက်မှာတမတော်ဘက်ကအလွန်အကျွံတုံ့ပြန်ခဲ့တယ်ဆိုတာသိကြတယ်လို့ကျွန်တော်ထင်ပါတယ်။အဲ့လိုတုံ့ပြန်ခဲ့တဲ့အတွက်ဆူဆူရွာရွာအကျိုးဆက်တွေဖြစ်ခဲ့တယ်ဆိုတာအခုအချိန်အထိဝန်ခံသေးပါဘူး
။ဒီချိန်ထဲမှာပဲဘင်္ဂလားဒေ့ရှ်ဘက်ကလည်းနိုင်ငံသဘောတူညီချက်ဒါမှမဟုတ်တရုတ်အပါအဝင်စုနိုင်ငံသဘောတူညီချက်အတိုင်းပ ပြန်လည်လက်ခံရေးကိုတိတိယောက်ဘင်္ဂလားဒေ့ရှ်ဘက်ကကူညီအားမပေးဘူးမလုပ်ဘူးဦးအိုက်စီရဲ့အကူအညီနဲ့ပဲမြန်မာနိုင်ငံကိုနိုင်ငံတကာမှာထိခိုက်နစ်နာအောင်တရားစွဲဖို့အားထုတ်နေတယ်လို့လည်းမြန်မာဘက်ကပြောပါတယ်ခင်ဗျ
Well, I think that Bangladesh doesn't want these people either. I think they want to put them, as you know, into some island in the Bay of Bengal. They've put many of them.
Bangladesh ka le dilu re ko lam khan jama bu. Bangladesh pin le ore ga adi ya taim nya de jun ko dilu re a mya pya po bu lout da ti de atai ma be. Di pyatana kai re ya ma Bangladesh ko de sait de pai a pyet tin ya ma ba. Da ba me adi ga tawin shi da ga ro Myanmar sit tat ne Myanmar aso ya be phit par de. Myanmar aso ya ye akhet khe ko le jano ati ma pyu par de.ဥဒိစေအစိုးရကလည်းအပြည့်အဝစစ်အစိုးရမဟုတ်ခဲ့သလို NLD အစိုးရကလည်းအပြည့်အဝအယတအစိုးရမဟုတ်ပါဘူးဒီလိုတဝက်တစ်ပြက်တွေဖြစ်နေတာဟာဒီပြဿနာကိုကင်တွယ်ရေးအတွက်တိတ်ခက်ခဲစေပါတယ
်အခု ICJ ရဲ့တရားစွဲဆိုတဲ့ကိစ္စကိုပြန်ကောက်အောင်မရှင်ဒါဟာဒီပြဿနာအရင်အမြစ်ကိုပြေလည်အောင်ဖြေရှင်းနိုင်ဖို့အတွက်လုံလောက်မှုတစုံတရာရှိပါသလားအထောက်အကူတစုံတရာဖြစ်မယ်ထင်ပါသလားဆရာကြီ
း I mean this is a matter of public imageLegally, I don't know what can be done.
ဒီကိစ္စကတကယ်တော့လူလူရဲ့ပုံရိပ်နဲ့သက်ဆိုင်ပါတယ်။တရားဥပဒေအရဘာလုပ်နိုင်မလဲဆိုတော့ကျွန်တော်မသိပါဘူး
။တစ်ဆင့်ထဲမှာပဲဒီကိစ္စနဲ့ပတ်သက်ပြီး ICJ ကတရားစီရင်မယ်ဆိုတဲ့ကိစ္စဟာဒုက္ခသည်တွေအတွက် justice တရားမျှတမှုကိုဖော်ဆောင်ပေးနိုင်မယ်ဆောင်ကျင်းပေးနိုင်မယ်လို့ဆရာကြီးထင်ပါသလား
? Probably not. That's the problem. I mean, I don't see a solution to the problem at present.Because this is going to be
justice go song ji pi nai mae lo chano ma tin ma bu lo lo se pyatana go pi le mu ya shi se mae lou ya lo le chano ma tin ma bu 2020 yue kaw pwe ni kat la chain nangai yee tama ri ga di kaisa go kai twae yan ma ma hou bu tai mi rwe ma ranger san ji yee taboda ga pyin tan ni se phit par de
tchu ga raw yes se chan chou pu chu lon ga da ha sit tat phit de da wo don san su ji ga twa bi khu kan ka kwe mae so raw စစ်တပ်ကလည်းပဲဒါကိုလက်ခံလာနိုင်တဲ့သဘောရှိရဲ့ဒါကြောင့်မြန်မာနိုင်ငံရေးပြဿနာပြည်လည်ရေးတနည်းအားဖြင့်သူတို့ပြောနေတဲ့အမျိုးသားရင်ကြားစီရေးအတွက်ပူပြီးနှိစသွက်နိုင်လို့ထင်ရရှိပါလားခင်ဗျာ
There is a very strong as you said a very strong nationalist position on the part of all minorities
တိုင်းသားတွေအားလုံးနဲ့တက်မတော်အပါဝင်တိုင်းကလုံးပါပဲအမျိုးသားရေးစိတ်ဓာတ်အထူးပြင်းထန်နေတာပါရခိုင်မှာလည်းအမျိုးသားရေးစိတ်ဓာတ်ကပိုပြင်းထန်လာနေပါတယ
်။ OIC ရဲ့သဘောတဘာဝကိုလည်းနည်းနည်းမေ့ကျင်ပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေဒေတာဆိုင်ရာကမ္ဘာအဖွဲ့အစည်းကိုကြည့်မယ်ဆိုရင်သူတို့တွေကဒေတာရင်းနိုင်ငံတွေရဲ့လူခွင့်ရေးချိုးဖောက်မှုအခြေအနေတွေဘာတွေကိုသူတို့ပြုပြင်ဖို့ပြင်ဆင်ဝေဖန်ဖို့ကြိုးပမ်းကြပါတယ်။သို့တော်လည်း OIC ရာဒီလိုသူတို့အဖွဲ့အစည်းမှာဖြစ်နေတဲ့လူခွင့်ရေးကိစ္စကိုတစ်ခါမှဝေဖန်တာထောက်ပြတာမတွေ့ရဘူးလို့ပညာရှင်တွေကသုံးသပ်ကြပါတယ်။ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့ဆရာကြီးတစုံတရာပြောစရာမရှိဘူးလားခင်ဗျာ
I mean there are lots of countries where human rights are a major problem historically and also at present and you said
လူခွင့်ရေးပြဿနာကြီးကြီးမားမားရှိတဲ့နိုင်ငံတွေကမ္ဘာပေါ်မှာအများကြီးပါတမိုင်းမှာရောမျက်မှောက်ကာလမှာရောအများကြီးရှိနေပါတယ်ဆိုဒီအရေဗျာကိုပဲပြောမလားတရုတ်နိုင်ငံရှန်ကျဲမှာလုပ်နေတာတွေကိုပဲပြောမလားကမ္ဘာမှာအများကြီးပါမြန်မာပြည်လူခွင့်ရေးချိုးဖောက်မှုပြဿနာဟာတကယ်ရှိနေတာပါ2010 2017နောက်ပိုင်းထုတ်တက်မှုတချို့ရှိခဲ့ပေမဲ့ရွန်ဂျာပြဿနာကတော့အခက်ခဲဆုံးပြဿနာအဖြစ်ဆက်လက်ရှိလာတာအခုနိုင်ငံတကာမှာပါနာမည်ဆိုးထွက်လာတဲ့အထိပါပဲမြန်မာပြည်မြောက်ပိုင်းကချင်ရှမ်းစတဲ့ဒေသတွေမှာလည်းလူတွေအသက်ခံရတာတွေရှိပါတယ်ဒါပေမဲ့ရွန်ဂျာတွေအပေါ်ထားရှိတဲ့မလိုမုန်းတိမှုနဲ့မတူပါဘူးဒါဟာရိုဂျာရီအတွက်ရောမြန်မာနိုင်ငံအတွက်ပါအင်ဒီဂျင်းတွေနဲ့ဆက်ဆံရေးမှာပါဝန်ထဲစရာကောင်းတဲ့အချက်တရဖြစ်ပါတယ်
။ဆိုတော့ဒီပြဿနာရဲ့အခြေခံအကြောင်းရင်းတွေပြည်လည်ရေးအတွက်နိုင်ငံတကာအစိုင်းဝိုင်းရောမြန်မာနိုင်ငံဘက်ကရောဘာတွေလုပ်ပြီးနိုင်ကြမယ်ဘာတွေလုပ်သင့်ကြရလို့ထင်ပါလဲခင်ဗျာ
။ For the international community doesn't really understand the nature of the problem in terms of the Rohingya as a
နိုင်ငံကအတိုင်းဝိုင်းကပြဿနာရဲ့သဘောတရားဘာကိုနားမလည်ပါဘူး Rohingya တွေကိုတိုင်းရင်းသားအုပ်စုတစ်စုအဖြစ်မြန်မာနိုင်ငံကလည်းဝန်မခံပါဘူး1982ခုနှစ်နိုင်ငံသားဖြစ်ရေးဥပဒေအရအတိမတ်မပြုတ်ပါဘူး Rohingya တွေကတော့တိုင်းရင်းသားဖြစ်အတိမတ်ပြုတ်ပြီးနိုင်ငံသားအခွင့်အရေးကိုလူကြည်တည်ကြပါတယ်ဒါဟာမကြခင်ဖြစ်လာနိုင်မဲ့အလားအလာလို့လည်းကျွန်တော်မမြင်ပါဘူးတဖြည်းဖြည်းဖြစ်လာနိုင်မယ်ဆိုပေမဲ့လည်းမြန်မာနိုင်ငံမှာအမျိုးသားရေးစိတ်ဓာတ်ကတိတ်ပြင်းထန်နေတော့အစိုးရကလှုပ်ဆောင်နိုင်မှာမဟုတ်ပါဘူး yada asuya le lo nai ma mho de lo sit tat le lo nai ma mho ba bu da ha tait wan ne sia kaung ma de
so lo kin mi gong go pyan ka wa me so yin di pyatana a man de ge pi le yi twa maingan da ga sai ma ga ba lo pi nai me tin ma de khya
well I don't know whether the international community can do very much
ဒီပြဿနာပြည်လေရေနိုင်ငံတကာအနေနဲ့သိလုတ်ပေးနိုင်လိမ့်မယ်လို့ကျွန်တော်မထင်ပါဘူးဒီပြဿနာကိုကမ္ဘာကအယုံဆိုင်လာအောင်လုပ်နိုင်မယ်ဒါဟာလုတ်တဲ့နယ်ကိစ္စလို့တော့ကျွန်တော်ထင်ပါတယ်ရှီတိုးလုပ်နိုင်မယ်မထင်ပါဘူးဒါဟာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ရဲ့ပြဿနာပါဘူလာအားဖြင့်မြန်မာနိုင်ငံရဲ့ပြဿနာဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံလည်းဘ
အေးအဖွဲ့အင်အားကြီးထွားလာတာဟာလေရခိုင်ပြည်နယ်တွေကရိုဟင်ဂျာတွေအတွက်ပြဿနာဖြစ်လာနိုင်ပါတယ်။ဒါတွေကြောင့်ပဲဒီပြဿနာအတွက်အဖြေမတွေ့ရဘူးလို့ကျွန်တော်ပြောနေရပါတယ်။ဟုတ်ရှာကြီးတကယ်ကျွန်တော်ဟာရခိုင်တက်ပါဒီလူတွေနဲ့ကျွန်တော်ငငယ်ငယ်ကတည်းကအတူတူကြီးပြင်းလာခဲ့ပါတယ်။သူတို့နဲ့အတူတူနေခဲ့တယ်အတူတူကစားတယ်အတူတူကြောင်းတက်ခဲ့ကြတယ်။
That's true, I'm sure, and it's been the case in the past. But at the same time,
Mamare, Tija Ware, Tamibe Daha, Atika Achiniva, Guro, Rakainule, Suya Assistant and Ninkangiaraba, Suyare, Sibi Yarude, Juiche Kanda Kayara, Mashidla Bare, Masuzla Dionia Shirago, Topia Javalime. Tabime, Tru Chone Kayamuga, Ruijari Epo, Malo Montimu, Laudom, Subavu.
Okay, Jesus.
Sorry, I wish I had an answer for you, but I am afraid it's impossible. We wish them well. I think the Rohingya are the worst off people in Asia, group in Asia.
Kamyabi, Migone, Tio de Pijano, the Giro Shabi Jamare, Tabime, Mabina, Wanebare, Rohingyari, Etwale Chini. ကောင်းပါစေလို့ဆန္ဒပြုပါတယ်သူတို့ဟာအရှတ်တိုက်မှာဒုက္ခအရောက်ဆုံးလူတွေပါမြန်မာအစိုးရနဲ့နိုင်ငံတကာတရားစီရင်မှုတွေလည်းထိရောက်မယ်လို့မထင်ပါဘူးဒါပေမဲ့ကျွန်တော်ထပ်ပြောရပါဦးမယ်ဒါဟာဂျနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုလို့ကျွန်တော်မယုံကြည်ပါဘူးအက်သနစ်ကလင်းစင်းလူမျိုးစုလိုက်ရှင်းလင်းမှုပဲလို့ပဲယုံကြည်ပါတယ်
ဥကြောင်းစံတားရဲ့မြန်မာရေးတုံးသက်ချက်အပြီးလာမယ့်စနေညတိုင်းလေလိုင်းစီစဉ်မှာဗားရီဆွေးနွေးကြမလဲဆိုတာကိုအတိပေးလိုပါရဲ့ရှင်။ဒေါ်ရရှင်များရှင်။လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့မြန်မာနိုင်ငံအပေါ်ICJနိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုရင်ဆိုင်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်သွားရောက်ဖို့စီစဉ်ထားပြီးတက်မတော်ကလည်းပူးပေါင မြန်မာနိုင်ငံပေါ်ဖြစ်ရတွေကြောင့်အစိုးရနဲ့စစ်တဲ့အကြားပူးပေါင်းဆောင်ရွက်မှုတွေအကောင်လာနိုင်ပါသလားပြန်လဲသိမြည်ပြည်တွင်ညီညာရေးစတဲ့ပြည်တွင်နိုင်ငံရေးအပေါ်အကောင်အဆိုးဘယ်လိုအကျိုးဆက်တွေတက်ရောက်လာနိုင်ပါသလဲဆိုတာတွေကို ဖုန်းနံပါတ်0238392399လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ဗီအိုရဲ့အီးမေးလ်လိပ်စာ
စနေနေ့ညတိုင်းရည်လိုင်းစီစဉ်ကကျူစွာပါရရှင်။စနေနေ့ညတိုင်းရည်လိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့အတွက်ထမံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့ဒီတစ်ပတ်အတွက်မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာစီချိုသွေးချိုယောဂါဟာစိတ်ဓာတ်ကြအားငယ်စရာယောဂါတစ်ခုမဟုတ်တော့ဘဲနဲ့မှန်ကန်တဲ့ကျန်းမာရေးအသိပညာတွေကိုရယူပြီး
ကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားတောက်သွားမယ်ဆိုရင်တာမန်လူတယောက်လိုသက်တမ်းစီနေနိုင်သွားပြီဖြစ်တဲ့အကြောင်းကိုဒေါက်တာတန့်စင်ကစီစဉ်ပင်ဆက်ပေးထားတာကိုနားဆင်ကြပါရှင်။စီချိုသွေးချိုယောဂါဖြစ်နေပြီလို့ကြားလိုက်ရတာနဲ့လူနာတွေဟာစိတ်ဓာတ်ကြပြီးအားငယ်မှုတွေကိုခံစားကြရတာပါ။ တတလုံးကုသမှုခံယူသွားရမယ်ယောဂဖြစ်နေတာကြောင့်စိတ်ဓာတ်ကြမယ်ဆိုရင်လည်းကြာကျင်စရာဖြစ်နေပါလေ။ ဒီနိုင်တော့ရမယ်စီတွေရှောင်းဝင်းနဲ့မကြခဏပြတ်တာတိုင်ပင်ရမှာတွေအစားတောက်ရှောင်းခြင်းရမှာတွေအနေထိုင်မှားရင်နောက်ဆက်တွဲစုစုဖြစ်ရမှာတွေကိုဆိုရင်ပုံမှန်မိကြတာဖြစ်ပါတယ်
စီကျွတ်တူကြရကကုသမှုနည်းလမ်းတွေဟာတစ်နှစ်ထက်တစ်နှစ်တိုးတက်ပြောင်းလဲလာနေရကြောင်းလူနာတွေအနေနဲ့ယောဂဖြစ်ပြီးလို့သိရတဲ့အခါမှာစိတ်သက်ကြအငယ်နေဖို့မလိုပဲနားလေတကြမ်းနဲ့ဆရာဝန်တွေနဲ့တာအမြန်ဆုံးပြသတိုင်ပင်ပေးဖို့လိုတယ်လို့အထွေထွေယောဂအထုကုဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဦးသိန်းမြင့်ကပြောပါတယ်။ဘာပြီးမှာဆိုရင်ငါတို့လိုမျိုးနှစ်တန်းခွဲလောက်ရှိသေးတယ်လို့တ
ဒီကနေ့ကျွန်တော်တို့ရဲ့ယူဆတွေဆိုရင်လည်းတဖြည်းဖြည်းပြောင်းလဲလာနေတာပါစီချုပ်ဖြစ်ရင်အချို့လုံးဝမဆားရဘူးလို့ယူဆခဲ့ရတာနေအခုခါမှာတော့ဆားလို့ရတဲ့အချို့နဲ့ဆားလို့မရတဲ့အချို့လို့ခွဲခြားပြောလာပြီးတတိယရတဲ့အချို့တဲ့အပါဝင်ဆားလို့ရတဲ့အချို့တဲ့တွေကိုတွက်ချက်စားသုံးဖို့အပီလာတာကြောင့်စီချုပ်တို့ဝေနာရှင်တွေအဖို့ဝန်တာစရာတစ်ခုဖြစ်လို့နေပါတယ် ဘလူးချူတွေကိုလုံးဝရှောင်ကျဉ်ပြီးဘလူးချူတက်တွေကိုတိုင်းထွာတက်ချက်စားသုံးတင်နေဆိုတဲ့ကျမကြီးဘုသူတာတွေကိုကျေးလက်ကျမကြီးဌာနတွေအထိသိရှိအောင်ဖြန့်ဝေထားတဲ့အပြင်မြန်မာနိုင်ငံစီချုပ်တို့ရဲ့ Facebook နဲ့ website တွေမှာလည်းအလွယ်တကူရှောက်ဖွေကြည့်ရှုလို့ရအောင်ဖန်တီးလုပ်ဆောင်ပေးထားတယ်လို့ဒေါက်တာဦးသိန်းငင်းကပြောပါတယ်။ဆက်ကစနစ်တကျအကူအညီခံယူမယ်။နောက်တစ်ခုကတော့အစားအသောက်အနေထိုင်ကလည်းအငတ်ခံရမယ်လို့ဆိုလိုတာမဟုတ်ဘူး။ကျန်းမာရေးနဲ့လျော်ညီအောင်မသိလို့ရှိရင်တေချာ မေးမြန်းမယ်အဲ့ဒီကျမ်းမာရေးဌာနတွေမှာမေးမြန်းလို့ရှိရင်အတင်းပေးပါတယ်ဒါပေမဲ့တစ်ခုပဲတစ်ထိုင်နဲ့နားထောင်ရင်တသက်လုံးပြီးမယ်လို့မမျှော်လင့်ပါနဲ့ထက်ခါထက်ခါမသိတာကိုပြန်ပြန်လာမေးလို့လည်းရပါတယ်နောက်တစ်ခုကတော့အခုလို့အချိန်မှာဆိုလို့ရှိရင်တော့အကယ်၍ဘယ်သွားမေးရမှာမသိပါဘူးဆိုလို့ရှိရင်တော့အများစုသုံးတဲ့ Facebook မှာဆိုလို့ရှိရင်တော့ကျွန်တော်မြန်မာနိုင်ငံစီးချိုသွေးချိုအတင်းဆိုတာရှိပါတယ်MMDA မြန်မာလို့ရိုက်ထည့်လိုက်လို့ရှိရင်အဲ့ဒီမြန်မာနိုင်ငံစီးချိုသွေးချိုအတင်းရဲ့ Facebook page ကိုရောက်ပါတယ်နောက်တစ်ခုက web page တည်းရှိပါတယ်အဲ့ဒီ web page မှာလည်းတိတိကျကျတို့တို့ဟာမြန်မာလို့ရိုက်မေးလဲရပါတယ်အင်္ဂလိပ်လို့ရိုက်မေးလဲရပါတယ်အများစုသောမေးခွန်းတွေကိုကျွန်တော်တို့တပတ်အတွင်းလောက်မှာပဲအကျိုးစားပြီးတော့ဒီစီးချိုနဲ့ပတ်သက်တဲ့ကျွမ်းကျင်တဲ့ဆရာဝန်ကြီးတွေကနေပြီးတော့ပြန်လည်ဖြေကြားပ
ဆိုတာလူတိုင်းလုပ်ဖို့လိုတဲ့အနေထိုင်ပြုမှုတွေပဲဖြစ်ပါတယ်။အရေးဝဝအေးပေးဖို့ကိုလက်လှောက်ရှာမှုလုပ်ပေးဖို့အရေးစစ်လိတ်ရှောင်ဖို့ဆိုတာတွေကိုစီးကျွတ်သွေးကျွတ်ဖြစ်လို့လုပ်ရတာလို့မယူဆပဲ။ကျမကြီးလိုက်စားတဲ့အနေနဲ့လှုပ်ဆောင်တာလို့ယူဆလိုက်မယ်ဆိုရင်စိတ်ဖိစီးမှုတွေကိုရော့ကျသွားစေမှာဖြစ်တယ်လို့မြန်မာနိုင်ငံဆရာဝန်အသင်းအထွေထွေတွင်ရမှုဖြစ်သူဒေါက်တာဦးဝင်းစောကပြောပါတယ်
။ရန်လုံးကိုလည်းဒီဆိုင်ပါနော်။ရန်လုံး6လတခါတနေ့တခါမျိုးစီဆရာဝန်နဲ့လည်းပြပါပြီး6လောက်ကိုဂယူဆိုင်ဖို့လည်းလိုအပ်မှာဖြစ်ပါတယ်နော်ပြီးကိုယ့်အကိုဆန်းစစ်ပြီးတဲ့အခါကျယောဂလက္ခဏာတစ်ခုခုရှိရင်ဆရာဝန်နဲ့လည်းပုံမှန်ပြတာဖို့လိုပါတယ်နောက်ပြီးတော့သွေးကြိုစီကြိုကကိုယ်ပံကိုကျွန်တော်တို့သွေးကြိုစီကြိုဟို14ဝယ်ထားပါဝယ်ထားပြီးတဲ့အခါကျရင်ကိုယ်ပံကိုဆက်နော်ဆက်ကဲအတွက်ကိုပံကိုဖောက်ပါဖောက်ပြီးတဲ့အခါကျလို့ရှင်ရဲ့မှတ်တမ်းတင်ထားပါပြီးတဲ့အခါကျရင်3လတစ်ခါကျွန်တော်တို့ဟီမိုဂလိုဘင် A1C သွေးရင်းအစီတက်နော်ကြောက်ကရဲ့ဖန်ရှင်ကောင်းမကောင်းဒါလေးတွေကိုတော့ကျွန်တော်တို့ဆန်းစစ်လေ့လာဖို့တော့လိုအပ်မှာဖြစ်ပါတယ
်အယူဆမှားတွေကိုလက်ခံတာနဲ့လွဲမှားတဲ့ကုသမှုတွေကိုခံယူရဟာစိတ်ကြွတည်ရဝေနာရှင်တွေသတိပြုရှောင်ကြဉ်ရမယ့်လမ်းမှားတွေပဲဖြစ်ပါတယ်ပညာရှင်မဟုတ်တဲ့နှိစက်ရသူတွေရဲ့ပြောစကားတွေကိုနားမထောင်ပဲစနစ်တကျကုသမှုပေးတဲ့နေရာတွေကလမ်းညွှန်မှုတွေကိုသာ key site လောက်ဆောင်မှုလိုတယ်လို့ဒေါက်တာဦးသိန်းမြင့်ကပြောပါတယ
်စန်းတဝါဝါနဲ့ဆေးမီးတို့နဲ့ကုတာတို့အချင်းချင်းလက်တို့ပြီးညွှန်ပေးတဲ့ဆေးကိုဝယ်ပြီးတောင်းကြည့်ကြတော့ထက်ဆန်လို့ရှိရင်တော့သူကဆိုစနစ်တကျကုသမှုပေးနေတဲ့ဌာနတွေရှိပါတယ်နောက်အခုဆိုလို့ရှိရင်ကျွန်တော်ဗမာတနိုင်ငံလုံးမှာကျန်းမာရေးဌာနတွေမှာအခြေခံကျန်းမာရေးဌာနတွေရာတစ်ဆင့်အကုန်လုံးကိုကုသပေးနေပါတယ်အခုဟာနော်လောလောရန်ကုန်တိုင်းမှာဆိုတော့အကုန်ကုပေးပါတယ်နေဒီမှာလည်းအခုကျွန်တော်တို့ဟာမြို့နယ်ကျန်းမာရေးဌာနတွေမှာကြီးလက်ကျန်းမာရေးဌာနကွဲတွေမှာစီးကျူဝေးနာကိုစစ်ဆေးပေးနေရရှိတယ်ကုသပေးနေရရှိတယ်ငွေကြေးမတက်နိုင်သူတွေလည်းဈေးဝါထောက်ပံ့ပေးနေရရှိတယ
်စီးကျူသွေးကျူယောဂါဟာစိတ်တက်ကြအားငယ်စရာယောဂါတခုမဟုတ်တော့ပဲမှန်ကန်တဲ့ကျန်းမာရေးအသိပညာတွေကိုရယူပြီးကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားသောက်သွားမယ်ဆိုရင်တာမန်လူတယောက်လိုတက်တန်းစီနေထိုင်သွားနိုင်နေပြီဖြစ်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါဒေါက်တာတန်းစောစီစဉ်တင်ဆက်တဲ့မြန်မာလူလူနဲ့ကျန်းမာရေးကဏ္ဍအပြီးအခုဆက်ပြီးတော့ကိုရနိုင်စုစည်းတင်ပြထားတဲ့တပတ်အတွင်းအားကစားသတင်းလွှာတွေကိုအလှည့်ပေးခြင်းပါတယ်ရှင
်
မင်္ဂလာပါကျွန်တော်ရန်နိုင်ပါအပတ်စဉ်တင်ဆက်ပေးနေကြ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်2019စီဂိမ်းရှိတော်အားရှားကစားပြိုင်ပွဲဘောလုံးပွဲတွေကိုတနင်္လာနေ့ကစတင်လိုက်ပြီးတော့မြန်မာနဲ့မလေးရှားအသင်းတို့ပွဲဥတော်မှာကြီးကြသွားပါတယ်လောကပြေခုပြေဖွဲ့ချုပ်ရဲ့တနင်္လာအကောင်းဆုံးအားကစားသမားစုချီးမြှင့်ပွဲအခမ်းအနားကိုတော့ပြည်ထောင်နိုင်ငံမော်နာကိုမြို့မှာစနေနေ့ကကျင်းပခဲ့ပါတယ် WBC Heavyweight Champion လူဝဲကိုအမေရိကန်နိုင်ငံ Las Vegas မှာစနေနေ့ကထိုးသတ်ခဲ့ပြီးတော့ခုနှစ်ချီနဲ့ပွဲသိမ်းသွားခဲ့ပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာအကြိမ်သုံးလမြောက်ရှိတော်အာရှအားကစားပြိုင်ပွဲစီဂိမ်းပြိုင်ပွဲရဲ့ဘောလုံးပွဲတွေကိုပြီးခဲ့တဲ့တနင်္လာနေ့နိုမာ25ရက်နေ့ကဖိလစ်ပိုင်နိုင်ငံမှာစတင်လိုက်ပါပြီ2019စီဂိမ်းပြိုင်ပွဲမှာမြန်မာ22ဘောလုံးအသင်းဟာအုပ်စု A မှာအရှေ့ဖိလစ်ပိုင်မလေးရှားကမ္ဘောဒီးယားတီမောလက်စတီတို့နဲ့အုပ်စုရဲ့ကြပြီးတော့အုပ်စု B မှာတော့ထိုင်းဗီယက်နမ်အင်ဒိုနီးရှားစင်ကာပူဘရူနိုင်းနဲ့လာအိုအသင်းတို့ပေါင်းပါတယ်တနင်္လာနေ့ကအဖွဲ့ပွဲစဉ်မှာတော့မြန်မာအသင်းဟာမလေးရှားအသင်းနဲ့ကစားခဲ့ရပြီးတော့တကိုးစီတည်ကြသွားပါတယ်ပုံမှန်ပိုင်း12မိနစ်မှာမြန်မာအသင်းကတောင်းကံပေါ်ရတာကိုစိုးမိုးကျော်ခေါင်းတိုက်ဆွေးခဲ့လို့မြန်မာသင်းရှိကဥဆောင်ခဲ့ပါတယ်ဒါပေမဲ့24မိနစ်မှာတော့မြန်မာနောက်တန်းအမားကနေမလေးရှားသင်းချီပါကိုပြန်သွင်းခဲ့လို့တကိုးစီအတီဖြစ်ခဲ့ပါတယ်နောက်ပိုင်းမှာတော့နှစ်သင်းလုံးနိုင်ကိုရဖို့ချူပန်းခဲ့ပေမဲ့လည်းနှစ်ဖက်လုံးဂိုးထပ်မသွင်းနိုင်တာကြောင့်နောက်ဆုံးမှာတကိုးစီနဲ့အဆုံးသတ်သွားခဲ့ပါတယ်မြန်မာသင်းဟာဒီကနေ့မှာတော့အာရှဖိလစ်ပိုင်အသင်းနဲ့ကစားခဲ့ရပြီးတော့29ရက်နေ့မှာတော့ဒီမော့လက်စီနဲ့ကစားမှာပါလာမယ့်ဒီသမား၂ရက်နေ့မှာတော့အုပ်စုနောက်ဆုံးပွဲစဉ်ဖြစ်တဲ့ကမ္ဘောဒီးယားအသင်းနဲ့ကစားမှာဖြစ်ပါတယ်။အုပ်စုတစ်ခုစီကပထမနဲ့ဒုတိယရတဲ့နှစ်သင်းချိုးဘူးလူပဲတက်မှာဖြစ်ပြီးတော့ချိုးဘူးလူပဲကိုတော့ဇန်နဝါရီ9ရက်နေ့မှာကစားကြမှာပါ။ပြီးခဲ့တဲ့2019မလေးရှားနိုင်ငံမှာကျင်းပခဲ့တဲ့29ကြိမ်မြောက်စီဂိမ်းပြိုင်ပွဲမှာတော့ထိုင်းသင်းကအယူရေးရခဲ့ပြီးတော့မြန်မာသင်းဟာချိုးဘူးလူပဲအထိတက်နိုင်ခဲ့ပါတယ်။ဖိလစ်ပိုင်စီဂိမ်းဖွင့်ပွဲအခမ်းအနားကိုတော့လာမယ့်နိုမာ30ရက်နေ့မှာကျင်းပသွားမှာဖြစ်ပြီးတော့အဲဒီနိုမာ30ရက်နေ့ကနေဒသမ17ရက်နေ့အထိကျင်းပသွားမှာဖြစ်ပါတယ်။အချိန်ထဲမှာပဲစီဂိမ်းပြိုင်ပွဲအတွက်ပြင်ဆင်မှုတွေမှာအဆင်မပြေတာတွေအားနည်းချက်တွေနဲ့ပတ်သက်ပြီးတော့လည်းဖိလစ်ပိုင်နိုင်ငံဘက်ကတောင်းပန်လိုက်ပါတယ်။ပြိုင်ပွဲဝင်နိုင်ငံတွေကအားသာသမားတွေဖိလစ်ပိုင်နိုင်ငံကိုရောက်လာချိန်မှာလေးသိမ်းမှနိုင်နဲ့ချီပြီးစောင့်ဆိုင်ခဲ့ရတာတွေရှိသလိုတချို့အားသာသမားတွေကလည်းတဲခိုမဲ့ဟိုတယ်တွေမှာပြီးပို့တာတွေတဲခိုမဲ့နေရာနဲ့သူတို့လေ့ကျင့်ခွင့်နဲ့ဝေးတာတွေစတာကြောင့်ဖိလစ်ပိုင်စီဂိမ်းပြိုင်ပွဲစီစဉ်သူတွေဟာအကြီးအကျယ်ဝေဖန်ခံရပြီးတော့အခုလိုတောင်းပန်ခဲ့တာဖြစ်ပါတယ်ခင်ဗျာ Davis Cup Tennis ပြိုင်ပွဲမှာတော့ Spain အသင်းကအနိုင်ရပြီးတော့ပိုဆွဲသွားပါတယ်နောက်ဆုံး Final ကို Spain နိုင်ငံ Madrid မြို့မှာတနင်္ဂနွေနေ့ကကစားခဲ့ကြပြီးတော့ Spain ကကနေဒါကိုနှစ်ပွဲပြန့်နဲ့နိုင်ပြီးတော့ Champion ဖြစ်သွားပါတယ်ပထမပွဲမှာ Batista Agut က Felix Auger ကို6-6-3 နဲ့နိုင်ပါတယ်။ဒုတိယပွဲမှာတော့ကမ္ဘာအဆင့်တဲ့ Nadal က Denis Shapovalov ကို6-4-6-6 နဲ့နှစ်ပွဲပြတ်နိုင်လိုက်တာကြောင့် Spain အသင်းက Champion ဖြစ်သွားပါတယ်။သူတို့နိုင်ရတဲ့ပတ်သက်ပြီးတော့ Rafael Nadal ပြောတာကတော့
Yeah, it has been an amazing week. Now, a lot of things we went through.
ဒီတစ်ပတ်ကတော့အံ့ဩစရာကောင်းလောက်အောင်ပါပဲ။ Batista Agut ရဲ့ဖြေဆုံးသွားတယ်။ Granulers ကလည်းခါနာနေတော့သူကလမ်းတော်မလျှောက်နိုင်ဘူး။ပါဘလူကလည်းတူးချင်းမှတင်ရရခဲ့တယ်ဖြစ်တာတွေကတော့အဆုံပါပဲအဲ့လိုမျိုးချင်းတွေကြီးကြားကနိုင်လိုက်တာဆိုတော့အတိုင်းမသိဝမ်းမြောက်မိပါတယ်တကယ့်ကိုမမေ့နိုင်စရာပါပဲ
ဒါဟာစပိန်အတွက်တော့ Davis Cup ကို6ချိန်မြောက်ပိုဆွဲတာဖြစ်ပြီးတော့2017နောက်ပိုင်းမှာပထမဆုံးအကြိမ်ပြန်ပြီးတော့ပိုဆွဲတာလည်းဖြစ်ပါတယ်ဗျာ
Lawe Boy ရဲ့ဘက်မှာတော့ WBC ကမ္ဘာ Lawe Council ရဲ့ Heavyweight Champion လူပွဲကိုအမေရိကန်နိုင်ငံ Las Vegas မြို့မှာစနေနေ့ကထိုးသတ်ခဲ့ကြပါတယ်။အမေရိကန်ကလက်ရှိ Champion Deontay Wilder နဲ့ကျူဘာကစိန်ခေါ်သူ Luis Ortiz တို့ထိုးသတ်ခဲ့ကြတာပါ။ဒီပွဲမှာပွဲစကတည်းက Luis Ortiz က Wilder ကိုအပေါ်စီးကနေထိုးသတ်သွားခဲ့ပြီးတော့6ချီအထိအသာစီးရယူနိုင်ခဲ့ပါတယ်။ဒါပေမဲ့ခုနှစ်ချီရောက်မှာတော့ Ortiz ဟာ Wilder ရဲ့အများလက်သီးမိပြီးတော့လဲထိုးခံခဲ့ရတဲ့အတွက်နောက်ဆုံးမှာ Wilder ကခုနှစ်ချီနဲ့လဲထိုးပြီး WBC Champion ဆုကိုကာကွယ်သွားခဲ့ပါတယ်။ Wilder ဟာစုစုပေါင်း43ပွဲထိုးသတ်ခဲ့ရမှာ42ပွဲနိုင်ပြီးတော့အဲဒီ42ပွဲတည်းက42ပွဲကအလဲထိုးခဲ့တာဖြစ်ပါတယ်။Wilder ကတော့လက်ဝဲတမိုင်းတလျှောက်မှာသူဟာလက်သီးအပြင်းဆုံးအပြင်းထန်ဆုံးထိုးသတ်နိုင်တဲ့ကစားသမားဖြစ်တယ်ဆိုပြီးတော့သူ့ကိုယ်သူကြွေးကြော်လိုက်ပါတယ်ခင်ဗျာ
The World Athletics Male Athlete of the Year.
Maro Kenya Nanganga, Marathon Pidama, Eliot Kipchoka, Yadabare, Tuha Pigre, Auto Balaga, Austrian Nanga, Fina Muma, Pilo de Marathongo.
World Athletics Female Athlete of the Year is Delilah Muhammad.
မြို့သမီးဘက်မှာတော့အမေရိကန်ကမီတာ400တန်းကျော်ပြီးချန်ပီယံဒလိုင်လာမိုဟာမက်ကတနေ့တာအကောင်းဆုံးဆုကိုရရှိခဲ့ပါတယ်။သူဟာကာတာနိုင်ငံဒိုဟာမြို့မှာပြီးခဲ့တဲ့အောက်တိုဘာလကချင်းပါခဲ့တဲ့ကမ္ဘာပြေးခုံးပြပြိုင်ပွဲမှာသူကိုယ်တိုင်တင်ထားတဲ့စာချုပ်ကိုချိုးပြီးတော့နောက်ထပ်စာချုပ်တစ်ခုကိုတင်ခဲ့တာပါ။
No, I couldn't have. It's been an amazing year. I'm so thankful to be here.
I'm so thankful to be here.
ဒီဘက်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါရစေ။ကိုရနိုင်စူးစီးတင်ပြတဲ့တပတ်တွင်အားကစားသတင်းလှော်တွေကိုနားဆင်ကြရတာပါ။အခုထုတ်လွှင့်ပေးနေတဲ့ညကိုနိုင်ကနေစနေနိုင်အထိအစီအစဉ်စဆုံးကိုအသံလွှင့်ရင်ပြည်ပြင်းညစနေနိုင်ကနေ၁၇နိုင်အထိလိုင်းဒိုမီတာ၃၂နှစ်50လုကနေပြန်လည်နားဆင်နိုင်ပါရဲ့ရှင်။
ဒီဘောမျိုးနေလမ်းဘေးမှာမြေမြုံမိုင်းပေါက်ကွဲမှုကြောင့်တိစုံသွားသူဟာဂျာမန်နိုင်ငံသားခီးသွားတူးဖြစ်တဲ့ကြောင်းသက်ဆိုင်ရာတာဝန်ရှိသူတွေကဒီကနေ့ပဲအတည်ပြုပြောဆိုလိုက်ကြပါတယ်။ငွေနဲ့အစိုးရဆုံးထံကနေရတဲ့ဒိုဝက်စ်မျိုးနဲ့ပူမာနေမျိုးတွေကတိစုံသူတွေထဲမှာတော့ကလင်းငယ်တွေလည်းပါဝင်ခဲ့ကြတာပါ။မျိုးနှစ်မျိုးစုံမှာတော့အဆောက်အဦတွေလည်းတော်တော်များများပြိုကျဖြစ်စီသွားပါ
Dexter Wendy Yet Pipare, Digninia by VEC Sinigo, Lindomida Nesanga, Thons and Ninga, Setine, Lina Dia Goze Rugani Tolin Pigera Bashe, Viego Apina Sinjare to Echizu de Mare, Tora Shinanirgua, Nimati Dupida Alung Kuyo Sigbashin and Chani Javazishin, Jamamiata Sayama.
This program has come to you from the Voice of America, Washington.